Welcome to the Voice of America in Burmese.
ဘီယံပေါင်းခင်ဝေးတဲ့ညတညဖြစ်ပါစေဗျာ။ American ပြည်တော်စု Washington DC မြို့တော် VOA American အသံကနေ2022ခုနှစ် March 29ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190တို့ကနေစတင်အသံလွှင့်နေပါပြီဗျာ။ဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရန်တိုင်းမှာစနေညပိုင်းထိတ်တန့်ရောက်သတင်းတွေမှာတော့ယူကရိန်းနိုင်ငံလူဟန်စ်ဒေသတွင်းကလူတွေကိုဘေးလွတ်ရာကယ်ထုတ်နိုင်ရေးအတွက်ဒီနေ့မှာလူသားချင်းစာနာထောက်ထားမှုနဲ့လမ်းကြောင်းဖွင့်ထားတယ်လို့ပြောပါရတယ်။မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာပိတ်ထားတဲ့နိုင်ငံကလေကြောင်းလိုင်းအဝင်ထွက်ကိုကြကြံပြီးမြန်မာနှစ်စန်းတရက်ဧပြီလ18ရက်နေ့မှာပြန်ဖွင့်ပါတော့မယ်။ဒီလိုသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေဘက်မှာတော့အရာဝတီတိုင်းမြဝကျွန်းပေါ်နီးမှာဖြစ်နေတဲ့လီဗီးယားနဲ့ရက်ဝန်းနဲ့ပတ်သက်ပြီးတော့
အူအရီမြဝကျွန်းပေါ်တဲ့လေကိုဖြစ်နေအိုင်းကြီးလိုပါလို့ဖြစ်နေမြဝကျွန်းပေါ်ကကျွန်တော်တို့အနောက်ဘက်ကိုပဲလမ်းကြောင်းကဒီအနောက်ဘက်ကိုပဲရောက်ရောက်ဒီလက်ရှိအရှိတ်ဘက်ကိုပဲရောက်ရောက်မြဝကျွန်းပေါ်ကတော့ကျင်းနေတယ်အရာကြီးပေါ့နော်မော်ဒင်ဇွန်လို့
မိုးစလာညကြာမှုဌာနတာဝန်ရှိသူတို့ပြောသွားတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့စနေညတိုင်းထုတ်လွှင့်ပေးနေကြတိုးတန်စီစဉ်ဒီမိုကရေစီလူခွေနဲ့ခင်ပြိုင်ကဘာအစီအစဉ်နဲ့တပတ်တွင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုက်နဲ့ကိုဝင်းမင်းတို့ကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ယူကရိန်းနိုင်ငံလူဟန်စ်ဒေသတွင်းကလူတွေကိုဘေးလွရာကဲထုတ်ရေးအတွက်စနေနေ့မှာလူသားချင်းစာနာထောက်ထားမှုနဲ့လမ်းကြောင်းဖွင့်ထားကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးမှူးစာဟီဂီရေးကပြောပါတယ်။ဘေးလွတ်ရာကဲထုတ်မှုအတွင်းစားနပ်ရိက္ခာလည်းရရှိနိုင်ကြောင်းသူကပြောပါတယ်။ယူကရိန်းအပေါ်ရုရှားရဲ့ကြီးကျော်စစ်ကြောင်းစွန့်အင်တဲ့ရိက္ခာဈေးနှုန်းတွေတိတိတသားတက်သွားကြောင်းကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုစင်တာကတောက်ချန်နေမှာအစဉ်ခံစားထုတ်ပါတယ်။အခုကုန်ဈေးနှုန်းတက်တဲ့အတိုင်းအတာကြောင်းလူပေါင်းတန်း40ကျော်ချွတ်ချုံကြဆင်းရဲမွဲတေတဲ့အခြေအနေတွင်ကြောက်ရွံ့သွားနိုင်ကြောင်းလည်းစင်တာကစမ်းစစ်သုံးသပ်ထားပါတယ်။အစိုးရတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလူသားချင်းစာနာမှုဆိုင်ရာအထောက်အကူလိုအပ်ချက်တွေကိုကြိုတင်မှန်းဆပေးထိထိရောက်ရောက်မြန်မြန်ဆန်ဆန်ပံ့ပိုးနိုင်ဖို့လိုအပ်မှာဖြစ်ကြောင်းဒါ့အပြင်စာနယ်ရိက္ခာလုံခြုံမှုရော့ပါနေတဲ့ဥရောပသမ္မဂနဲ့အမေရိကန်ပြည်ထောင်စုအတွင်းမှလည်းဒီအခြေအနေကိုစိုက်ပျိုးရေးမူဝါဒများပြုပြင်ပြောင်းလဲရေးအတွက်အခွင့်အလမ်းအဖြစ်အသုံးချသင့်ကြောင်းလဲစင်တက်ကပြောဆိုထားပါတယ်ယူကရိန်းနိုင်ငံအနောက်ပိုင်းကလက်နက်တူလောင်တဲ့နေရာကိုပိတ်မထားပြီးအတန်းထက်50မျက်နဲ့ hypersonic ဒုံးကျည်တစ်စင်းနဲ့ပထမဆုံးအသုံးပြုပိတ်ခတ်ခဲ့ကြောင်းရုရှားစစ်တပ်တာဝန်ရှိသူတွေကစနေနေ့မှပြောပါတယ်
။18 Martan aviationnym rakietnym kompleksem Kinzhal
စဂီပာဇဝကာဝိဗန်နိုဖရန်ကစ်ဒေတာဒီလီယန်ရွာမှာဒုံးကျည်တွေနဲ့ဝေဟင်ပစ်လက်နက်ကြီးတွေရှိတဲ့မြောက်တူလောင်ယုံကိုအတန်းထက်50မျက်နဲ့ hypersonic ဒုံးကျည်နဲ့ Kinzhal ဒုံးကျည်စနစ်နဲ့ဖျက်ဆီးခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကစနေနေ့မှပြောပါတယ်။ Kinzhal hypersonic ဒုံးကျည်တီထွင်မှုကို2018ခုနှစ်မှာကြီးညာခဲ့စဉ်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်ကပြိုင်ဖက်ကင်းတဲ့လက်နက်လို့ညွှန်ပြီးပြောခဲ့တာပါ။ဒါအပြင်ရပ်ပေါင်းများစွာလက်နက်ကြီးတွေနဲ့ပစ်ခတ်ခံရတဲ့ယူကရိန်းရဲ့စစ်ကမ်းမြို့မာရီပိုလ်အတွင်းပိုင်းကိုရုရှားတပ်ဖွဲ့တွေဝင်ရောက်နိုင်ပြီလို့လည်းစနေနေ့မှာရုရှားကပြောပါတယ်။မြို့ကိုလည်းဝိုင်းထားတဲ့အကြောင်းရုရှားတာဝန်ရှိသူတွေကပြောပါတယ်။မာရီပိုလ်မြို့ဝန်းကျင်ကိုရုရှားတပ်ဖွဲ့တွေကပိတ်ဆို့လာတာကြောင့်အာဇပ်ပင်လယ်ထွက်ပေါက်ကိုလက်တလော့အသုံးပြုခွင့်မရဖြစ်နေတယ်လို့လည်းယူကရိန်းလက်နက်ကိုင်တပ်ဖွဲ့များရဲ့စစ်ဦးစီးချုပ်အဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့24နှစ်ကြီးအတွင်းယူကရိန်းနိုင်ငံတွင်အရက်သားတွေကိုအဓိကပိတ်မှတ်ထားပြီးရုရှားဘက်ကဒုံးကျည်14စင်းလေးချောင်းတိုက်ခိုက်မှုအကြိမ်40ရှိခဲ့တယ်လို့လည်းယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင်ယူကရိန်းနိုင်ငံတောင်ပိုင်းမာရီပိုလ်မြို့မှာဒီသတင်းပတ်အတွင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တဲ့ပြဿနာရုံအပျက်စီးတွေထဲကတေဆုံးထဏ်ရာရသူတွေအခုချိန်ထိမတွေ့သေးဘူးလို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းမြို့တွေကိုရုရှားကဆက်လက်ပစ်ခတ်တိုက်ခိုက်နေသလိုနှစ်နိုင်ငံစစ်ဆန်ညှိနှိုင်းသူတွေလည်းသဘောတူညီချက်ရရှိရေးကြိုးစားနေကြပါတယ်။ပြတ်ဆက်ယုံမြောက်ခန့်ကနေတောက်ချန်နေအထိလူပေါင်း130ကဲထုတ်ပြီးဖြစ်ကြောင်းယူကရိန်းတာဝန်ရှိသူတွေကပြောပါတယ် ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်ခံခဲ့ရတဲ့ဘုံခိုအဆောက်အုံဖြစ်အုံပြုတဲ့ပြဆက်ယုံအတွင်းမှာလူပေါင်းရာချီပိတ်မိနေနိုင်တဲ့အတွက်ဆက်ပြီးရှာဖွေနေကြပါတယ်တချိန်တည်းမှာပဲယူကရိန်းနဲ့ဥဆောင်ညှိနှိုင်းနေတဲ့ရုရှားညှိနှိုင်းရေးမှူးကတော့ယူကရိန်းအနေနဲ့ NATO အဖွဲ့ဝင်ဖြစ်ရေးကြိုးပမ်းမှုကိုရုပ်သိမ်းရေးကိစ္စမှာတော့သဘောတူညီချက်ရဖို့နှိစက်လာပြီလို့တောက်ကြံနေမှာပြောပါတယ်။ယူကရိန်းအနေနဲ့ဘက်မလိုက်ချားနေအဖြစ်ချက်မှတ်ကျင့်သုံးမလားဆိုတဲ့မေးခွန်းနဲ့ပတ်သက်လို့လည်းလမ်းခုလက်ကိုရောက်နေပြီလို့ဗလာဒီမီယာမန်ဒီစကီကတောက်ကြံနေမှာပြောပါတယ်။ယူကရိန်းရဲ့ညှိနှိုင်းရေးကိုယ်စားလှယ်မီခဲလိုပိုဒိုလျက်ကတော့ယူကရိန်းဘက်ကရည်တည်ချက်မပြောင်းကြောင်းအပြစ်ခတ်ရက်စဲတက်တွေရုပ်သိမ်းပြီးလုံခြုံရေးအာမခံချက်ကိုခိုင်ခိုင်မာမာပေးရမယ်လို့ Twitter လူမှုကွန်ရက်မှာရေးပါတယ်။ယူကရိန်းသမ္မတဗိုလိုဒီမာဇယ်င်စကီကတော့စနေနေ့အစောပိုင်းမှာမင်းကွန်းဗီဒီယိုတစ်ခုထုတ်ပြန်တဲ့အထက်ရုရှားအစိုးရနဲ့အလုံးစုံငြိမ်းချမ်းရေးဆွေးနွေးဖို့တောင်းဆိုထားပါတယ်ရှင်။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO ဥဆောင်တဲ့စစ်ရေးလေ့ကျင့်မှုအတွင်းနော်ဝေနိုင်ငံမြောက်ပိုင်းခေါင်တည်တဲ့ဒေသမှာပြက်ကျခဲ့တဲ့အမေရိကန်စစ်လေယာဉ်မှလိုက်ပါသွားသူ၄ဦးလုံးသေဆုံးကြောင်းဒေသခံရဲတပ်ဖွဲ့ကစနေနေ့မှပြောပါတယ်။လက်ရှိသိရသလောက်၄ဦးစလုံးဟာအမေရိကန်နေဖြစ်ကြောင်းလည်းရဲတပ်ဖွဲ့ကပြောပါတယ်။အမေရိကန်၄ဦးသေဆုံးရာကြောင်းပြောဆိုပြီးနော်ဝေဝန်ကြီးချုပ် Jonas Gahr Støre က Twitter လူမှုကွန်ရက်မှာဝန်ထမ်းကြောင်းရှင်းပါတယ်။American Marine တပ်ဖွဲ့ပိုင်း MV-22V Osprey လေယင်က Core Response စီးရေးလေ့ကျင့်မှုမှာပါဝင်တာဖြစ်ပါတယ်။နော်ဝေနိုင်ငံကိုကာကွယ်ပေးရေး NATO အဖွဲ့ဝင်နိုင်ငံတွေရဲ့ပြင်ဆင်မှုအဖြစ်လုပ်တဲ့ Core Response စီးရေးလေ့ကျင့်မှုမှာနိုင်ငံ28ခုကတပ်ဖွဲ့ဝင်3000လောက်ပါဝင်လေ့ကျင့်နေတာဖြစ်ပါတယ်ရှင်။
အတန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညာလိုင်းဒိုမီတာ25 kHz 11683ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American အတန်ရဲ့စနေညထိပ်တန်းရောက်သတင်းတွေကိုကျွန်တော်ဝင်းမင်းဆက်ပြောပြနေပါတယ်ကချင်ပြည်နယ်မြကျိနားမြို့တော်အဝယ်22မိုင်စစ်ဆေးဂိတ်ကို KIA ကချင်လွတ်မြောက်ရေးအဖွဲ့နဲ့ဒေသခံ PDF ပူးပေါင်းပြီးတိုက်ခိုက်ခဲ့တယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ
်ဒီနေ့ပေါ့နော်မတ်လ19ရက်နေ့မနေ့6နာရီကနေ6နာရီကြာမှာပေါ့နော်အဲ့ဒီ21ဂိတ်မှာပေါ့စုပေါင်းဂိတ်ဖြစ်ပါတယ်အဲ့နေရာမှာတိုက်ပွဲဖြစ်တာဖြစ်စဉ်မှာပါတယ်အဲ့ဒီတိုက်ပွဲကတော့ကျွန်တော် KIA ဘက်ကကေဘကအမတ်စစ်တပ်တရင်ဘက်ကနဲ့ဒီ KPDF တို့ပူးပေါင်းပြန်တိုက်တာဖြစ်ပါတယ်
။မြကျိနားမြို့ဝင်မယန်းချေရွာမှာဖြစ်တဲ့ဒီတိုက်ပွဲတဲ့စစ်ကောင်စီဘက်ကလေကြောင်းကနေပစ်ကူပေးခဲ့တာလည်းရှိခဲ့ပြီး22မိုင်စစ်ဆေးခိတ်လည်းပျက်စီးသွားခဲ့တယ်လို့ဗမုကြီးနော်ဘူးကဆိုပါတယ်။ဒါအပြင်တိုက်ပွဲပြီးစစ်ကောင်စီဘက်ကထိခိုက်ဒဏ်ရာရသူတွေကိုမြကျိနားနဲ့နမ်မတိဘက်ကလူနာတင်ရင်တွေနဲ့လာခေါ်ပြီးဆေးရုံပို့ခဲ့တယ်လို့လည်းဗမုကြီးနော်ဘူးကဆက်ပြောပါတယ်။အဲဒီကိတ်ကိုညနေအထိပိတ်ထားခဲ့ပြီးနောက်ဆုံးမှာကားငယ်တွေကိုပဲပေးသွားခဲ့ပြီးတော့ကားကြီးတွေကတော့ပြန်လှည့်သွားခဲ့ရတာတွေရှိခဲ့တယ်လို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်ခင်ဗျာမြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာပိတ်ထားခဲ့တဲ့နိုင်ငံတကာလေကြောင်းလိုင်းအဝင် track ကိုတကြံပြီးမြန်မာနှစ်ဆန်းတရက် AP19 ရက်နေ့မှာပြန်ဖွင့်ပါတော့မယ်မြန်မာနိုင်ငံရဲ့ COVID-19 ကူးစက်နှုန်းနဲ့သေဆုံးနှုန်းတိတိတသားကျဆင်းလာပြီးနိုင်ငံခြားခီးသွွားလုပ်ငန်းတိုးတက်ရေးနိုင်ငံသားတွေလာရလွယ်ကူစေဖို့အခုလိုပြန်ဖွင့်မှာဖြစ်တယ်လို့ COVID ကာကွယ်ထိန်းချုပ်ရေးဘုတ်ကော်မတီရဲ့တောက်ကြာနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်အရင်ကတော့ကိုဗစ်ကာကွယ်ထိန်းချုပ်ရေးအတွက်နိုင်ငံတကာလေကြောင်းလိုင်းတွေနဲ့နိုင်ငံသားဝင်ရောက်မှုတွေကို2020မတ်လကုန်ပိုင်းကနေစပြီးတော့ပိတ်ထားခဲ့ပြီးတောက်လျှောက်သက်တမ်းတိုးလာခဲ့တာပါမြန်မာနိုင်ငံတဲ့ကိုဗစ်ဒဏ်ကြောင့်ခီးသွွားလုပ်ငန်းတွေစတိခိုက်ခဲ့ရပြီးမနစ်ကဆေးရနာသိမ်းပြီးနောက်ပိုင်းသွေးထွက်သံယိုကျန်းဖတ်မှုတွေကြောင့်နိုင်ငံတကာခီးသွွားလုပ်ငန်းတွေပိုထိခိုက်လာခဲ့ရတယ်လို့လည်းခီးသွွားလုပ်ငန်းရှင်တွေကဆိုပါတယ်အခုလိုနိုင်ငံသားဝင်ရောက်ခွင့်ပြန်ဖွင့်လိုက်ပေမဲ့ဝင်ရောက်လာသူတွေအနေနဲ့ကာကွယ်ဆေးအဖြစ်ထိုးထားပြီးတာအပြင်တရင်တစ်ပတ်ကြာကွာရန်တင်းသီးသန့်ခွဲနေရမှာဖြစ်က PCR ကိုဗစ်စစ်ဆေးမှုကိုလည်းနှစ်ချိန်လောက်အောင်မှာဖြစ်ပါတယ်ခင်ဗျာအရှေ့တီမော်နိုင်ငံ၅ချိန်မြောက်သမရရွေးကောက်ပွဲကျင်းပနေပါပြီအရှေ့တီမော်နိုင်ငံမှာလွတ်လပ်ရေးပြည်ကတဲ့ကဆိုရင်၅ချိန်မြောက်ကျင်းပမယ်သမရရွေးကောက်ပွဲမှာမဲပေးသူတွေကြားအထူးကလွှမ်းမိုးနေတဲ့ကိစ္စတွေကတော့နိုင်ငံရေးတည်ငြိမ်မှုနဲ့စီးပွားရေးခိုင်မာဖို့ပဲဖြစ်ပါတယ်ဒီနေ့ပြီးသွားတဲ့ရွေးကောက်ပွဲမှာဝင်ပြိုင်တဲ့သမရကိုယ်စားလှယ်လောက်14ယောက်ထဲ အရင်လွတ်လပ်ရေးတိုက်ပွဲဝင်ခဲ့သူနဲ့လက်ရှိသမ္မတဖရန်စစ္စကိုလူအိုလိုဂူတာရက်စ်နဲ့လွတ်လပ်ရေးပူးတွဲခေါင်းဆောင်နိုဘယ်ဆုရှင်သမ္မတဟောင်းဟိုဆေးရာမိုစ်ဆော်တာနောက်အရင်ကက်သလစ်ဘုန်းတော်ကြီးတို့လည်းပါခဲ့ပါတယ်။အင်ဒိုနီးရှားကလည်းခွဲထက်ပြီးလွတ်လပ်ရေးရခဲ့တဲ့အာရှရဲ့ဒီမိုကရေစီသက်တမ်းအမှုနယ်ဆုံးရှေ့တီမောနိုင်ငံသမ္မတရွေးကောက်ပွဲမှာလွတ်လပ်ရေးလှုပ်ရှားမှုခေါင်းဆောင်ရာမိုစ်ဆော်တာရှေ့တန်းကပြင်းနေပေမဲ့ဒီတစ်ခေါက်အမျိုးသမီးသမ္မတအလောင်းတွေလည်းထူးထူးခြားခြားဝင်ပြိုင်လာပါတယ်။ဒီအမျိုးသမီးသမ္မတအလောင်းတွေတဲ့တူကတော့လက်ရှိဒုဝန်ကြီးချုပ်အမန်ဒါဘာတာဒါဆန်တပ်ဖြစ်ပါတယ်။မြို့တော်ဒယ်လီမှာတက်စီမဲ့ပေးခဲ့သူအသက်42နှစ်အရွယ်ဂျော့ချ်မန်တိုကာဆိုရက်စ်ကဒီတိုင်းပြည်ကိုတည်ဆောက်နိုင်ဖို့အတွက်မျိုးဆက်သစ်ခေါင်းဆောင်တူကိုရွေးမှရတော့မယ်လို့ဆိုပါတယ်ခင်ဗျာ။ကိုဗစ်လုံးဝမရှိကိုဗစ်ဇီရိုမူဝါဒနဲ့တင်းတင်းကျပ်ကျပ်ထိန်းချုပ်လာတဲ့တရုတ်နိုင်ငံမှာအခုလူနှုတ်ပြန်ဆသေဆုံးခဲ့ရပါတယ်။ဟောင်ကောင်မှာအဖြစ်များပြီးတရုတ်ပြည်မှာကြီးဘက်မှာလည်းကိုဗစ် -19 ပိုးထွင်းမှုပြန်များလာတဲ့နောက်တစ်နှစ်ကျော်အတွင်းအခုလိုသေဆုံးမှုတွေပြန်ဆတွေ့ရုန်းကန်လာနေရတာပါဒီသေဆုံးမှုနှစ်ခုလုံးကနိုင်ငံအရှေ့မြောက်ပိုင်းဂျီလင်းပြည်နယ်မှာတွေ့ရှိခဲ့တာလို့ကိုဗစ်ကာကွယ်ထိန်းချုပ်ရေးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်အနောက်နိုင်ငံတွေဘက်မှာဒီတစ်ခေါက်ကိုဗစ်ကူးစက်မှုတွေပြန်ဆငြိမ်လာပြီးကာကွယ်ထိန်းချုပ်မှုတွေဖြေလျှော့ပေးလာချိန်မှာပြီးခဲ့တဲ့နှစ်နှစ်ကကိုဗစ်အရင်ဆုံးစဖြစ်ခဲ့ပေမဲ့နောက်ပိုင်းပိုထိန်းချုပ်လာနေတဲ့တရုတ်မှာအခုဟောင်ကောင်မှာအဖြစ်များလာပြီးအခုလိုဆက်ဖြစ်လာတာပါလက်တလောဟောင်ကောင်မှာတော့ဒီနေ့ပိုးတွေ့သူသေ2000ကျော်နဲ့နောက်ထပ်သေဆုံးသူ200ကျော်ကကိုဗစ်ကြောင့်သေဆုံးသူစုစုပေါင်းကဖြစ်နှုန်းတင်နှုန်းရကဘာမှာအများဆုံးဖြစ်လာနေပါတယ်အခုလိုအချိန်မှာဥရောပဘက်မှလည်းကိုဗစ်ကာကွယ်ဆေးအပြည့်မထိုးရသေးသူများတဲ့ယူကရိန်းဘက်ကနေပြေးလာသူတွေကိုကိုဗစ်စစ်ဆေးမှုနဲ့ကာကွယ်ဆေးထိုးပေးမှုတွေဦးစားပေးလို့ဖို့ကျန်းမာရေးတာဝန်ရှိသူတွေကတိုက်တွန်းနေပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုဝင်းမင်းတို့ကြီးညာပေးတော့တာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်မားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ ARD တိုင်းဘက်ကဒီမုံတိုင်းသတိပေးချက်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ် ARD တိုင်းမြဝချွန်းပေါ်အနီးမှာဖြစ်တည်နေတဲ့လေဖျားနဲ့ရက်ဝန်းဟာလာမယ့်24နိုင်အတွင်းမှာမုံတိုင်းငယ်အဆင့်ကိုရောက်သွားနိုင်တယ်လို့မိုးလေဝသနဲ့သလဗေဒညင်ကြားမှုဦးစီးဌာနကသတိပေးထားပါတယ်ဒီကြောင်ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အက်ဒမန်ကျွန်းတောင်ဘက်မှာဖြစ်ပေါ်နေတဲ့လီဖီးယားနဲ့ရဝန်းဟာမက်လ20ရက်နေ့မှာအီယော်ရီတိုင်းမြို့ဝကျွန်းပေါ်ဒေသကိုမုန်တိုင်းငယ်အဖြစ်ပြသနိုင်နေရှိတာကြောင့်အီယော်ရီမြို့ဝကျွန်းပေါ်ဒေသမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစရပညာရှင်တွေကတိုက်တွန်းနေတာပါ။မုန်တိုင်းအခြေအနေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနတာဝန်ရှိသူတူက VOA ကိုအခုလိုပြောပါဗျာ။ဆုံ
းပြောရင်တော့ဟိုဒီပေါ်လေဟိုလမ်းကြောင်းကတပိပိနဲ့ဒီဘက်ဟိုကျွန်တော်တို့အရင်ကတော့အနောက်ဘက်ပေါ့နော်ပင်လေတဲ့သွားတယ်အခုဒီဘက်အရှိဘက်တူလာတာပေါ့ဒီနှစ်ခုကြားထဲမှာတော့ကျင်းသေးတယ်သွားဖို့ရှိတယ်နောက်ဘက်ဆိုတော့ကျွန်တော်ဒီတမလို့မြဝကျွန်းပေါ်ရဲ့အနောက်ဘက်ပင်လေပေါ့နော်အခုကဒီမြဝကျွန်းပေါ်တဲ့တဲ့ကိုဖြစ်နေဒီခိုင်းကြီးလိုပါလို့ဖြစ်နေမြဝကျွန်းပေါ်ကကျွန်တော်တို့အနောက်ဘက်ကိုပဲလမ်းကြောင်းကဒီအနောက်ဘက်ကိုပဲရောက်ရောက်ဒီလက်ရှိအရှိဘက်ကိုပဲရောက်ရောက်မြဝကျွန်းပေါ်ကတော့ကျင်းနေတယ်။အရာကြီးပေါ့နော်။မော်ဒင်ဇွန်တို့အန်ဂျွန်တို့သူတို့တဲ့တို့ဖြတ်ပြီးဖြစ်စေ၊မဖြတ်ပြီးဖြစ်စေ၊ဒါနောက်ဘက်ကိုတန်းကြောင်ပြောက်သွားပြီးဖြစ်စေ။ဆိုတော့ဒီနေရာတွေကတော့ဒါအလတ်ဖြစ်နေလို့လို့ပေါ့နော်။မြဝကျွန်းပေါ့။ဒီမုံတိုင်းကတော့ပြင်မယ်ဆိုရင်တော့20ရာတော့ဒါမုံတိုင်းငယ်တော့ကျင်းနေဖြစ်ဖို့များတယ်ပေါ့နော်။ဆိုင်ကောမုံတိုင်းကတော့စောင့်ကြည့်ဖို့တော့လို့
။လီဘီယာနဲ့ရဝန်းဟာမုံတိုင်းငယ်အဖြစ်နဲ့အီယာဝီမြဝကျွန်းပေါ်ဘက်ကိုဝင်ရောက်ဖို့ကျင်းတည်နေပြီးမုန်တိုင်းသဘောအရဂုံးတွင်ပိုင်းကိုဝင်ရောက်ခဲ့ရင်အားပြတ်တတ်တဲ့သဘောရှိပြီးတော့ပင်လယ်ဘက်ကနေဝင်မယ်ဆိုပိုးပြီးတော့အားကောင်းတဲ့မုန်တိုင်းအဖြစ်နဲ့ပြတ်တန်းသွားနိုင်ခြင်းရှိနေတာပါစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းအင်တာနက်ကိုထိန်းချုပ်ပိတ်ပင်တဲ့အပြင်ရဲစစ်မီးကလည်းမမှန်တာကြောင့်မိုးလေဝသနဲ့ပတ်သက်တဲ့သတင်းတွေအပေါ်စိတ်ဝင်စားမှုနည်းသွားတယ်လို့ ERI တိုင်းဒေသခံတူကပြောပါတယ
်ကျွန်တော်တို့သတင်းတွေမကြည့်ကြတာကြားပဲသူတို့ထုတ်မိုးလေဝသဘက်ကကြီးညာတဲ့သတင်းတွေ
အရင်တုန်းကတော့ကျွန်တော်တို့အရင်လက်ထက်ကတော့နော်အရင်ဆိုလက်ထက်တော့ကျွန်တော်တို့အကုန်လုံးကြီးပါကြည့်တဲ့ပေါ့မိုးလေဝသတရင်းနေရောတရင်းနေရောအခုကတော့လုံးဝမကြည့်ဘူးမီးကလည်းပြတ်တယ်ဗျာအင်တာနက်ကလည်းအခုနောက်ပိုင်းဆိုရင်တော်တော်လိုင်းနှေးနေတယ်အဲ့တော့လူတွေကဘယ်လိုပြောမလဲစိတ်လည်းစိတ်ထက်လည်းတိတ်မရှိကြလို့ပေါ့လူတွေစိတ်ထက်မှာအလိုလိုဖြစ်တော့တယ
်မုံတိုင်းအရှိန်ကြောင့်စကိုင်းတိုင်းဒေသကြီးအောက်ပိုင်းပဲခူးရန်ကုန်ဧရာဝတီတိုင်းအပြင်တခြားကျန်တဲ့တိုင်းဒေသကြီးတွေမှာမိုးတချုံရွာပြီးတချို့ဒေသတွေမှာတော့နေရာကွက်ပြီးမိုးကြီးနိုင်ပါတယ်မြမကန်ယူရနဲ့ကန်လွန်ပင်လေပြင်မှာမိုးသက်လေပြင်းကြပြီးလှိုင်းကြီးမှလည်းဖြစ်ပါတယ်မိုးသက်လေပြင်းကြချိန်မှာရေပြင်းပြင်းလေးဟာတနာရီမိုင်40အထိတိုက်ခတ်မှဖြစ်ပြီး လေပြင်းတိုက်ခိုက်ချိန်မှာကမ်းရိုးတန်းနဲ့ကမ်းလွန်ပင်လယ်ပြင်မှာ9ဘီကနေ12ဘီအထိရေလိုင်းတွေမြင့်တက်နိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ခင်ဗျာ
။အေယာဝတီမြို့မှာချင်းမော်အနီးလေဖျားနဲ့ရဲဝန်းကမုန်တိုင်းငယ်ဖြစ်ရောက်လာနိုင်ခြင်းနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီတဲ့ကမှအရင်ဆုံးတော့မြန်မာနိုင်ငံတဝမ်းကလူခွင့်အခြေအနေတွေကိုစူးစီးတင်ဆက်ပေးထားတဲ့ဒုအတန်စီစဉ်ကိုနားဆင်ရမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်ကောင်စီရဲ့လူမဆန်တဲ့နှိပ်စက်ညှဉ်းပန်းမှုများအကြောင်းကိုတင်ပြထားပါတယ်ဒီစီစဉ်ကိုတော့ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတင်ဆက်ပေးထားတာဖြစ်ပါတယ်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast season ကနေကြိုဆိုလိုက်ပါတယ်ဒီ season ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်မှာတော့စစ်တပ်ကိုစန့်ကျင်တာတွေရပ်တန့်ပစ်ဖို့အတွက်စစ်ကြောရေးမှာအမျိုးသားနဲ့အမျိုးသမီးတွေကိုရက်ဆက်ကြမ်းကြုတ်တဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်တဲ့နိလန့်တွေကိုအသုံးပြုပြီးတော့နှိပ်စက်ညှဉ်းပန်းနေပါတယ်အဲ့လိုနှိပ်စက်နှိမ့်ပန်းမှုတွေဟာစစ်ကြောခံရတဲ့သူတွေကိုရုပ်ပိုင်းနဲ့စိတ်ပိုင်းဆိုင်ရာကာလရှည်ကြာထိခိုက်ပျက်စီးလာစေပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းထောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ
်။ပြီးခဲ့တဲ့ February လစစ်တပ်အာဏာစသိမ်းကလေးကအာဏာရှင်စန့်ကျင်သူတွေကိုဖမ်းဆီးထိန်းသိမ်းခဲ့ပြီးနှိပ်စက်ညှဉ်းပန်းတာတွေအများအပြားရှိခဲ့ပါတယ်။စစ်တပ်ရဲ့နှိပ်စက်မှုတွေကိုမှတ်တမ်းတင်ထားတဲ့အဖွဲ့အစည်းတွေရဲ့အဆိုအရဖမ်းဆီးထိန်းသိမ်းခံရတဲ့သူတွေကိုပါရိုက်တာ၊ရင်ဘတ်ကိုကန်တာ၊ပါစက်ထဲသနတ်ထဲတာ၊စစ်လိမ်မီနဲ့တို့တာအပြင်၊ကြောက်ချုံတွေပေါ်မှာဒူးထောက်ခိုင်းပြီးနှိပ်စက်တာတွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်စစ်သားတွေဟာထိန်းသိမ်းခံထားရတဲ့အမျိုးသားအမျိုးသမီးတွေကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပြင်လိမ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းမှုတွေလည်းပြုလုပ်ကြပါတယ်။ဒို့အတန်နဲ့စကားပြောဖြစ်ခဲ့တဲ့ပမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ် ABSFU ရဲ့အမည်မဖော်လိုသူပြန်ကြားရေးတာဝန်ခံကတော့ဖမ်းဆီးခံရတဲ့ចောင်းသားတွေဟာအာဏာရှင်လက်ပါစေတွေရဲ့လိမ်ပိုင်းဆိုင်ရာညှဉ်းပန်းခံရတယ်လို့ပြောပါတယ်။ဒီလိုညှဉ်းပန်းရမှာအလွန်ဆက်ဆုပ်ပွဲကောင်းတဲ့နီလန်းကိုလည်းတုံးခဲ့တယ်လို့သူကပြောပါတယ်။
ဒီတော့မှဆိုဝလုံးထိုးပြီးတော့စစ်တာမျိုးတွေဟိုအဲ့မှာလင်ချက်ဖတ်စစ်တာမျိုးတွေပေါ့ရိုင်းနှက်ပြီးတော့စစ်တာမျိုးတွေအဲ့ဒါမျိုးတွေကြုံခဲ့ရတယ်လို့သိရတယ
်ဘာကတာများအဖွဲချုပ်ဟာစစ်အာဏာသိမ်းပြီးနောက်မှာမြို့နယ်လိုက်တပိတ်စစ်ကြောင်းတွေဥဆောင်ထွက်တဲ့အဖွဲစည်းဖြစ်ပြီးမြန်မာတိုင်းနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်အသီးသီးကစောင်းသားတမကရရဲ့ပင်မအဖွဲစည်းတကူလည်းဖြစ်ပါတယ်အဆိုပါအဖွဲချုပ်ရဲ့ထုတ်ပြန်ချက်တွေအရဒီဇင်ဘာလနဲ့ဖေဖော်ဝါရီလအတွင်းစစ်ကြောရေးနဲ့အချင်းထောင်တွေမှာလိမ်ပိုင်းဆိုင်ရာစော်ကားခံရသူတွေဟာအမျိုးသမီးတူပါဝင်6ဦးထဲမှနေရှိနေပါတယ်။အဲ့ဒီထဲကအကြောင်းသူတူဟာစစ်ကြောရေးမှာလိမ်ပိုင်းဆိုင်ရာစော်ကားခံရပြီးနမဲဆိုးနဲ့ကြော်ကြတဲ့မန္တလေးအိုဘိုထောင်ကိုပို့ခံရပြီးနောက်စေဝါကူတာမှုလည်းမရပါဘူး။ကျောင်းသားတွေကိုထိန်းသိမ်းထားစဉ်မှာစစ်တပ်ကအခုလိုလိမ်ပိုင်းဆိုင်ရာစော်ကားတာနဲ့စစ်ကြောတာကိုဘာကြောင့်လုပ်နေရပါသလဲလို့မေးမြန်းရမှာတော့ ABSFU ရဲ့ပြန်ကြားရေးတာဝန်ခံကနိုင်ငံတွင်းစစ်ဆန်ရေးလှုပ်ရှားမှုမှာအစဉ်ဆက်ပါဝင်တဲ့အကြောင်းသားတွေရဲ့တမိုင်းအကြောင်းကိုထောက်ပြပါရစေ။
ဟုတ်ကဲ့ကျွန်တော်တို့ဟိုဟာအကြောင်းသားတွေဆိုတာခက်ဆက်ဆက်ပေါ့လေနော်တမိုင်းနဲ့ကြည့်မယ်ဆိုရင်ကျွန်တော်တို့အကြောင်းသားတွေဟာဟိုဒီတုအကျိုးမူပြီးမျက်နှာမူပြီးတော့ကြည့်ပြီးတော့ကျွန်တော်တို့တိုက်လာတဲ့စေုပ်စုဟိုတိုက်ဖြုတ်လာတဲ့ဟိုဟာအဖွဲ့တစ်ဖွဲ့လည်းဖြစ်တာဆိုတော့ကျွန်တော်တို့အကြောင်းသားတွေကိုစေုပ်စုတွေနဲ့ကကြောက်တဲ့ထဲမှာလည်းပါတယ်လို့ဟိုဟာကြောက်တဲ့ထဲမှာပါတော့သူတို့အနေနဲ့ဒီစေုပ်စုကကျွန်တော်တို့ဟိုဘယ်လိုပြောအညှို့တကြီးနဲ့ចောင်းသားတွေကိုဟိုရုပ်မှရက်ဆက်တဲ့အကြံမျိုးတွေနဲ့ဟိုလုပ်တယ်လို့ပဲကျွန်တော်တို့ထင်တယ်ပေါ့လေ
နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရေးအတင် AAPP ရဲ့အချက်လက်တွေရတော့အာနာသိန်းစာကနေအခုထိចောင်းသားတထောင်ကျော်ဖမ်းဆီးခံခဲ့ရပြီးအဲ့ဒီတဲကပြန်လွတ်လာတာတော့တောင်းမရှိသေးပါဘူးဖမ်းဆီးခံခဲ့ရတဲ့တချို့ចောင်းသားတွေဟာစစ်ကြောရေးမှာလာပေါင်းများစွာနှိပ်စက်ခံခဲ့ရပါတယ်။အချင်းစကန်စစ်ကြောရေးတွေမှာလူမဆန်စွာနှိပ်စက်မှုတွေဟာအခုမှမဟုတ်ပဲခေတ်ဆက်ဆက်စစ်အာဏာရှင်တွေလက်ထံမှာကျူးလွန်ခဲ့ကြတာဖြစ်တယ်လို့စစ်တပ်ကအလို့ရှိနေလို့ အမီမပေါ်လို့တဲ့အမန္တလေးကနိုင်ငံရေးတက်ကြွလှုပ်ရှားသူဦးကဆိုပါတယ်မြန်မာစစ်တပ်ဟာပြည်သူတွေအပေါ်လိမ်ပိုင်းဆိုင်ရာစော်ကားတာတွေကိုနှစ်ပေါင်းများစွာလှုပ်ခဲ့တာဖြစ်ပါတယ်ဒီနီလန်ကိုတိုင်းရင်းသားလူနည်းစုတွေအပေါ်စစ်ပွဲနဲ့ဖိနှိပ်မှုလက်နက်တစ်ခုအဖြစ်စစ်တပ်ကအသုံးပြုခဲ့တယ်လို့အမျိုးသမီးများအဖွဲ့ချုပ်က2014ခုနှစ်တုန်းကထုတ်ပြန်ထားပါတယ်အဲဒီထုတ်ပြန်ချက်မှာစစ်တပ်အနေနဲ့လိမ်ပိုင်းဆိုင်ရာရာဇဝတ်မှုများကိုလည်းကျူးလွန်နေဆဲဖြစ်ပါတယ်စစ်ပွဲနဲ့တိုင်းရင်းသားများကိုဖိနှိပ်ရမှာအဓမ္မပြုကျင့်မှုကိုလက်နက်တစ်ခုအနေနဲ့သုံးစွဲနေဆဲဖြစ်ပြီးအမှုခင်းတွေလည်းစစ်တပ်ထိုးစစ်များနဲ့အတူညားပြလျက်ရှိပါတယ်တဘာဝတရားစတာများကိုထိန်းချုပ်ရေးပေါ်အခြေခံသည့်ကျူးလွန်ချိုးဖောက်မှုများလည်းရှိနေတယ်လို့ဆိုထားပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောနိုင်ငံတကာအချက်အလက်ရှာဖွေရေးအဖွဲ့ရဲ့2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာလဲမြန်မာစစ်သားတွေဟာအမျိုးသမီးမိန်းကလေးယောက်ျားလေးအမျိုးသားနဲ့လိန်ပြောင်းလဲထားသူတွေကိုမရင်းကျင်တာအုပ်စုဖွဲ့မရင်းကျင်တာနဲ့အကြမ်းဖက်ဖိအားပေးပြီးလိန်စော်ကားတာတွေကိုအမြဲတမ်းရည်ရွယ်ချက်ရှိရှိအစီအစဉ်ချပြီးကျူးလွန်တာတွေ့ရှိတယ်လို့ဖော်ပြထားပါတယ်စစ်တပ်ရဲ့ဒီလိန်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေဟာပြည်သူတွေကိုချင်းချောက်ဖို့အကြမ်းဖက်ဖို့နဲ့ထိခိုက်စေဖို့တမင်သက်သက်ရည်ရွယ်ချက်ရှိရှိအစီအစဉ်ဆွဲပြီးလုပ်ခဲ့တာလို့နိုင်ငံတကာအချက်အလက်ရှာဖွေရေးမစ်ရှင်ကကောက်ချက်ချပါတယ်ဒီနီလန်းကိုအာဏာသိမ်းပြီးနောက်ပိုင်းမှာလဲဆက်သုံးလာပြီးဖမ်းဆီးခံရသူတွေဟာစစ်ကြောရေးမှာနှိပ်စက်ခံရပြီးအသက်ခံနေကြရပါတယ်စစ်ကြောရေးမှာနှိပ်စက်တာအပြင်တပ်ပစ်တာမျိုးတွေလည်းရှိခဲ့တဲ့အတွက်လိမ်ပိုင်းဆိုင်ရာစော်ကားတာညှဉ်းပန်းတာတွေအတွက်စကလုံးအောင်ရှာလို့မရဘူးလို့သူကဆက်ပြောပါတယ
်။နှိမ့်ဆက်မှုကတော့အမျိုးမျိုးသူတို့လုံမှာပဲ။ဟိုနောက်တစ်ခုကဘယ်လိုသူတို့လိုချင်တဲ့အဖြေပေါ့။နော်ဟိုကြည့်နေတဲ့ကိစ္စဟုတ်ချင်မှလည်းဟုတ်ချင်လည်းဟုတ်ပြန်မဟုတ်ချင်လည်းမဟုတ်ဘူးပေါ့နော်။အဲ့ပေါ်မှာသူတို့လိုချင်တဲ့အဖြေရဖို့အတွက်ကိုပြန်ပြောနီးပေါင်းစုံနဲ့နှိမ့်ဆက်တာဗျာ။အဲ့တော့နီးပေါင်းစုံနဲ့နှိမ့်ဆက်တဲ့အခါကျတော့ခံနေရတဲ့နော်ဖန်ခံနေရတဲ့သူကနောက်ဆုံးမဟုတ်လည်းနောက်ဆုံးကောင်းကျင်ပေးလိုက်ရတာပဲ။အဲ့တော့သူတို့လိုချင်တဲ့အဖြေရဖို့အတွက်ကတော့ဘာမှသူတို့ကကြည့်နေမှာမဟုတ်ဘူးဟုတ်လားမဆက်ကုတ်လည်းလုံရင်လုံမှာပဲဟုတ်လားစအူလည်းလုံရင်လုံမှာပဲဟုတ်လားရှေ့ယောက်ျားတဲ့စားအိုလည်းသူတို့နှိပ်ဆက်ချင်နှိပ်ဆက်ပါပုံစံအမျိုးမျိုးနဲ့နှိပ်ဆက်ပါသူတို့လူချင်းနဲ့အဖြေရဖို့အတွက်သူတို့ကတော့ပုံစံမျိုးစုံနဲ့တော့နှိပ်ဆက်မှာအဲ့ဒါတော့ကျင်းနေတယ်ခင်ဗ
ျဖန်းခံရသူတွေဟာလိမ်ပိုင်းဆိုင်ရာနှိပ်ဆက်ညှဉ်းပန်းခံရတာကြောင့်ဒဏ်ရာပြင်းထန်ပြီးအချိန်ကြာကြီးခံစားကြရပါတယ်အဲ့ဒီထဲမှာစအိုတဲကိုဝလုံးထိုးသွင်းခံရသူတူလည်းပါဝင်ပြီးမိသားစုထံဆေးမာတဲ့ဆေးစာရွက်ဟာလည်းလူမှုကွန်ရက်ပေါ်ပြန့်နှံ့ခဲ့ပါတယ်။အဲ့ဒီအွန်လိုင်းမှာတွေ့တဲ့ဆေးစာအရပြင်းထန်ဒဏ်ရာကိုကုသပေးတဲ့ဆေးမျိုးကိုမှားတာဖြစ်တယ်လို့မန္တလေးမြို့က CDM ဆရာဝန်တဦးကပြောပါတယ်
။ဒီလိုဆေးမျိုးတီကဆို့ဝါကိုဒီလိုမျိုးပေါ်တော့နှင်းပတ်နေချက်ခံထားလို့လည်းချင်းရဲလေးရောပြင်းဖြစ်လာလို့တွေးထွက်လို့တောက်တာနဲ့ဖြစ်နေလို့လေကောင်းမရှိနိုင်နဲ့လေ။ဒီလိုမျိုးနှင်းပတ်နေချက်ခံရလို့ပဲအရှင်ဒဲဒီဝိုင်းမှာဒီဆိုဝါကိုပုံမှန်မဟုတ်တဲ့အရာတွေနဲ့ထိုးသွင်းခံထားလို့လေဒီဆေးမျိုးကိုမှားတာမျိုးလည်းဖြစ်နေတယ်။နောက်တစ်ခုကစုပ်ပြဲနေရရသွားမယ်လို့ပဲယူဆရမယ်။ဒါကြောင့်ဆေးစာရမြင်လို့ပဲကျွန်တော်ကကြည့်လိုက်တာပေါ့။သူဟာဥတက်စီတမျိုးထပ်မှန်လာတယ်။အနာစီးပိတ်မှုတွေဆေးလိမ့်မှုတွေစီးတမျိုးထပ်မှန်လာတယ်။အဲဒီအတွက်ကြောင့်မို့ဆေးဟိုပေါ့နော်။ကျွန်တော်အမြင်နဲ့တစ်ဖက်သက်အမြင်နဲ့ပဲကျွန်တော်ပြောရမယ်ဆိုရင်တော့ဒီကဘောက်ဟာသူဟာဆိုဝါမှာတော့ဒီကဘောက်ကိုခံစားမှုတစ်ခုခုခံစားခံရတာဉာဏ်မလေးချက်ခံရတာမျိုးရှိနေရှိနေ
စစ်ကြောရေးမှာခန္ဓာကိုယ်ထိပါနှိပ်စက်တာအပြင်ဘာမှမထိမတူပဲအမောင်းတိုက်တဲ့ထားတာမျိုးကဆလို့လူတစ်ယောက်ရဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာကိုပြိုလဲအောင်နှိပ်စက်ကြတာဖြစ်ပြီးရေရှည်မှာခန္ဓာကိုယ်ပိုင်းဆိုင်ရာကျန်းမာရေးစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေဖြစ်လာမယ်လို့လည်း CDM ဆရာဝန်ကဆက်ပြောပါတယ်
အပြင်မှာဘလောက်ထိတန်ပါတယ်လဲပြောပေါ်တော့ဒီလိုအချိန်မျိုးကြုံရတဲ့လူတွေဟာဒါအတွက်ကတစ်နှလုံးအိမ်နေရဒါဟာအမျိုးသားမှမဖြစ်တာမဟုတ်မိသားစုမှလည်းဖြစ်တယ
်ပြည်ရင်းပြည်ပကဥပဒေဆိုင်ရာအဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်ဒီမိုကရေစီရေးထောက်ခံအားပေးသူများအနေနဲ့ဒီလိုကိစ္စတွေအပေါ်ရင်ငုံနှုတ်ပိန်မနေဘဲကူညီဆောင်ရွက်ကြဖို့နဲ့နှိပ်စက်ခံရပြီးတရားရသူတွေအတွက်စေကူတာခွင့်ရရှိရေးကိုပါကူညီဆောင်ရွက်ပေးကြဖို့ဘာကတာများအဖွဲ့ချုပ်ကဖေဖော်ဝါရီလ19ရက်မှာထုတ်ပြန်ခဲ့ပါတယ်။ဒီလိုဖြစ်ရဆိုးတွေကြုံတွေ့ခဲ့ရတဲ့ကြောင်းသားတွေဟာပြောင်းညံ့သွားကြမှာမဟုတ်ပဲဆေးရနာရှင်ကိုရတဲ့အနေနဲ့ဆန့်ကျင်နေအောင်မှာဖြစ်ပြီးနိုင်ငံမှာဒီမိုကရေစီပြန်လည်ရှင်သန်လာဖို့အကြိုးပမ်းနေအောင်မှာဖြစ်ပါတယ်။ဒီအကြောင်းကိုဘာကတာအဖွဲ့ချုပ်ပြန်ကြားရေးတာဝန်ခံကအခုလိုပြောပြပါရရှင်။
ကျွန်တော်တို့ကျောင်းသားပြည်သူတွေပေါ့လေကျောင်းသားပြည်သူတွေဒီလောက်ရဲဆက်ဆက်ရုံမာနေရဲ့ရုံမာနှိပ်စက်ခံထားရတဲ့အချိန်မှာနိုင်ငံတကာအနေနဲ့တော့ဟိုအချင်းဌာနမှာဖြစ်စီလူခွင့်ချိုးဖောက်နေတဲ့အရာတွေကိုဖြစ်စီအ ਨੇ ချင်းတော့သူတို့အနေနဲ့ကုညီနိုင်မယ်ကုညီပေးဖို့ပဲတောင်းဆိုချင်တယ်ပေါ့လေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးဇူးမယ်လို့ဒိုးတန်အဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မမှာလုံခြုံရေးအခြေအနေတွေကြောင့်နံပါတ်ကိုထည့်သွင်းအသုံးပြုထားခြင်းမရှိပါဘူး။ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အချို့လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တဲတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာဝိုင်းတော်သားတွေစူးစီးတင်ဆက်ပေးထားတဲ့ဒိုးတန်စီစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးသွားအောင်မှာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာဘာသာစီစဉ်ရဲ့ Radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA American အတန်ကနေ2022ခုနှစ်မတ်လ19ရက်စနေနေ့ညပိုင်းမှာဘာသာအစည်းအဝေးကိုလိုင်းလိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ဥတ္တမောင်သံစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာအစည်းအဝေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီမိုကရေစီတိုက်ပွဲမှာအကြမ်းမဖက်လှုပ်ရှားမှုနဲ့သွားမလားလက်နက်ကင်လှုပ်ရှားမှုနဲ့သွားမလားဆိုတာအရေးပါတဲ့မေးခွန်းတစ်ခုဖြစ်ပါတယ်နိုင်ငံတွေဟာဒီလှုပ်ရှားမှုတရရက်ကိုရွေးချယ်ခဲ့ရတာပါဒါမှမဟုတ်သူအချိန်နဲ့သူကျင့်သုံးခဲ့ရတာပါအဲ့လိုမှမဟုတ်ရင်လည်းပေါင်းဆက်ပြီးတော့ကျင့်သုံးခဲ့ရတာဖြစ်ပါတယ်ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေတ္တကဘာအစည်းအဝေးမှာဒီလှုပ်ရှားမှုနှစ်ရက်အကြောင်းကိုပဋိပက္ခနဲ့ငြိမ်းချမ်းရေးဘာသာရေးနဲ့မဟာဘွဲ့ယူဖို့ကြိုးစားနေတဲ့ကိုအောင်ကိုကိုနဲ့ဦးတမောင်သန်းကဆွေးနွေးပြီးတော့တင်ပြထားပါတယ်ခင်ဗျာ
ဒီနေ့ကျွန်တော်ရဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးအစီအစဉ်မှာဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့ကိုအောင်ကိုကိုဖြစ်ပါတယ်ကိုအောင်ကိုကိုဟာအမေရိကန်နိုင်ငံမဆာချူးဆက်စ်ပြည်နယ်မှာရှိတဲ့ Brandeis University မှာပဋိပက္ခနေလာအင်းနဲ့ငင်းချမှုတိဆောင်ရေးအကြောင်းကိုလေ့လာနေတဲ့မဟာဘွဲ့အကြောင်းသားတစ်ယောက်ဖြစ်ပါတယ်ဒီမိုကရေစီလှုပ်ရှားမှုတွေမှာအနာရှင်စနစ်ကိုဆန့်ကျင်တဲ့အခါမှာအမှုနီးကောအကြမ်းနီးကောအသုံးပြုကြတာကိုနိုင်ငံတွေမှာတွေ့ရပါတယ်အဲ့ဒီအမှုနီးအကြမ်းမဖက်လှူရှာမှုဒါမှမဟုတ်ကျန်းကြီးလို့ပြောတဲ့လက်နက်ကိုင်လှူရှာမှုအဲ့ဒီလိုနီလန်းတွေကိုနိုင်ငံတွေကဘယ်လိုများအသုံးပြုသွားတတ်ကြတယ်ဘာဒီနဲ့ချိန်ထိုးပြီးဒီလိုဆုတ်ဖြတ်ခဲ့ကြတာလဲဘလောက်တိုင်းတာထိအောင်မြင်မှုရှိတယ်မအောင်မြင်မှုရှိတယ်အဆရှိတဲ့ကိစ္စတွေကဒီမိုကရေစီလှူရှာမှုတစ်ခုမှလည်းအရေးကြီးတဲ့အကြောင်းအရာတွေဖြစ်ပါတယ်ဆိုတော့ကောင်းဝေးကောင်းကောင်းမြန်မာပြည်မှာလည်း NGO လုပ်ငန်းတွေကိုတော်တော်လုပ်ခဲ့တယ်ပေါ့နော်ဒါကြောင့်မြန်မာပြည်မှာလုပ်ခဲ့တဲ့အတွေ့အကြုံနဲ့အခု Brandeis Technology မှာလာပြီးလေ့လာတဲ့အခါမှာဘာတွေကိုသင်ရရှိ
လဲဟုတ်ကဲ့ဆရာမြန်မာပြည်မှာကကျွန်တော်တို့ငင်းငယ်ကြီးကြီးစားမှုကိစ္စတွေလူနည်းစုကိစ္စတွေပါကျွန်တော်တို့ပါဝင်ပတ်သက်တဲ့အခါကျတော့ကျွန်တော်တို့မှာကသင်တဲ့အတူစာလေးတွေကိုကျွန်တော်တို့ရသလောက်လေးရှာကြင်ပြီးတော့တက်ပြီးတော့ကျွန်တော်တို့လောက်ရတာပေါ့ဆိုတော့ကျွန်တော်တို့မှာသတင်းတကျလေ့လာနိုင်တဲ့အခွင့်အလမ်းကမရှိဘူးလုံရင်းကာရင်အတွေ့အကြုံအစ်တရားနေပြီးခုပေါ်တော့ကိုကျွန်တော်တို့ကဒီလမ်းလုံရင်းနဲ့ပဲကျွန်တော်တို့ရဲ့အလုပ်တွေကိုကျွန်တော်တို့လုပ်ရတာဆိုတော့ဒါကြောင့်ဒီမှာကျွန်တော်လာတက်တဲ့ခါကျတော့ဒီငင်းငယ်မှုပြဿနာကြီးဖြစ်စဉ်နဲ့ပဋိပက္ခကိုဘယ်လိုကြည့်ရသလဲဆိုတော့ကျွန်တော်တို့ကစနစ်တကျပို့ပြီးတော့လေ့လာခွင့်ရဒီမှာကတော့ကျွန်တော်ပို့ပြီးတော့အချိန်ပေးပြီးတော့စနစ်တကျလေ့လာတဲ့နိုင်တဲ့အခွင့်အရေးရတယ်လို့ပဲကျွန်တော်ဟိုပြောလို့ရပါတယ်ဆရာ
ဟုတ်ကဲ့အဲ့လိုလေ့လာတဲ့အခါမှာ အကြမ်းဖက်လှုပ်ရှားမှုနဲ့မနေ့ကလှုပ်ရှားမှုအကြောင်းတနည်းပြောလို့ရှိရင်လည်းအလွယ်ကျွန်တော်တို့လူတည်များတာနဲ့ပြောရင်အနုနီးနဲ့ချမ်းပေါ့အနုနီးရဲ့သဘောတဘာဝလေးဘလို့ရှိ
ဒုတိယကဘာစင်ပြီးနောက်ပိုင်းလို့ပြောရမှာပေါ့ဆရာမျိုးစုံနီးတွေနဲ့လှုပ်တဲ့နီးလန်းတွေကိုကျွန်တော်တို့နိုင်ငံတကာကောဒီပညာရေးပိုင်းဆိုင်ရာကောအားလုံးကနေပြီးတော့ကျွန်တော်တို့ကပို့ပြီးတော့အားပေးအားမြောက်ပြုလာတာမျိုးကိုကျွန်တော်တို့တွေ့ရတာပေါ့နော်အနုနီးနဲ့ကိုလိုချင်တာကိုတောင်းဆိုတဲ့ဟာကရလို့ရှိရင်တော့အကောင်းဆုံးပေါ့အနုနီးမှမရမှတခြားနီးတွေကိုကျွန်တော်တို့ကစဉ်းစားတင့်တယ်ဆိုတဲ့ဟာမျိုးပေါ့ဒါဒုတိယကမ္ဘာကြီးရှေ့ပိုင်းမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကကိုလိုချင်တာရဖို့အတွက်ဒီလူတို့ကအချမ်းနီးကိုပဲတုံးတာတွေကများတာပေါ့နော်အချမ်းနီးကိုတုံးတာများတယ်နောက်ပိုင်းဆိုတော့ကျွန်တော်တို့ကဒီအနုနီးကိုပို့ပြီးတော့ပြည်ရင်းပြည်ပအဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေကလည်းပို့ပြီးပြောလာကြတယ်ဆိုဥမာအဖြစ်ကျွန်တော်တို့နိုင်ငံတကာအဖွဲ့အစည်းတွေနိုင်ငံတကာမှာငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့အကူအညီပေးတဲ့အဖွဲ့အစည်းတွေကဘယ်အဖွဲ့အစည်းမှကျွန်တော်တို့ကအချမ်းနီးတုံးပါအချမ်းနီးကောင်းတယ်ဆိုတာမျိုးတော့မပြောကြအောင်ပေါ့ဆိုအနုနီးကိုပဲကျွန်တော်တို့ကဟိုတွန်းတင်ကြတာပေါ့နော်ဒီအနုနီးကလူလည်းအထီးကိုက်တည်ဆုံနေမယ်သူတည်တနာတွေကပြောတဲ့အခါမှာအနုနီးကဘာလို့အောင်မြင်တယ်လဲဆိုတဲ့အခါမှာနှစ်ခုရှိတယ်ပေါ့နော်တစ်ခုကဘာလဲဆိုလို့ရှိရင်ငြိမ်းချမ်းစွာဆန္ဒပြတယ်ဒီအနုနီးတုံးတယ်ဆိုလို့ရှိရင်ကျွန်တော်တို့ကလူတွေပို့ပြီးတော့ပါလာလူတွေပို့ပြီးတော့ကျွန်တော်တို့ကစီးရုံးနိုင်မယ်လူတွေအားလုံးပါဝင်လို့ရတယ်အချမ်းနီးကတော့ကျွန်တော်တို့အားလုံးကတော့လက်နဲ့ကင်ပြီးတော့ဒီတော်လိုင်းရေးလုပ်ဖို့ဆိုလို့ရှိရင်မဖြစ်နိုင်ဘူးပေါ့ဆိုတော့အနုနီးကလူတွေပို့ပြီးတော့ဟိုပါဝင်လာအောင်လုပ်လို့ရတယ်နောက်တစ်ခုကဒီဒီပြည်တွင်းမှာလည်းပဲအနုနီးနဲ့လုပ်မယ်ဆိုလို့ရှိရင်ပို့ပြီးတော့ဒီ legitimacy ပေါ့ထောက်ခံမှုကပို့ပြီးတော့ movement ကိုထောက်ခံမှုကပို့ရတယ်ပြည်ပကလည်းပို့ပြီးတော့ထောက်ခံမှုကြီးရတယ်ဒါကြောင့်ကျွန်တော်တို့ကအနုနီးကလူတွေကိုရွေးချတဲ့အခါမှာဒီအသာချင်းရှိတယ်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့အနုနီးနဲ့လုပ်နေတဲ့ဒီလှုပ်ရှားမှုကိုကျွန်တော်တို့ကဒီအာဏာရှင်တွေနဲ့ဒီအလွဲတစ်ခုကျွန်တော်တို့ကဒီနှိမ်နှင်းဖို့အတွက်ပြဿနာရှိတယ်ပေါ့သူတို့နှိမ်နှင်းလိုက်ပြီဆိုလို့ရှိရင်လည်းသူတို့ပြန်ပြီးပြန်ကန်လာမဲ့အားရရှိတာပေါ့ဥပမာအဖြစ်ကျွန်တော်တို့ဟိုဟိုအနုနီးနဲ့လုပ်နေတဲ့ဒီဆန္ဒပြပွဲတွေမှာအကြမ်းဖက်ပြီးဖြိုခွင်းမယ်ဆိုလို့ရှိရင်အဲ့ဒီဖြိုခွင်းတဲ့ရဲတို့စစ်သားတို့ကသူတို့မိသားစုကရက်ွက်ထဲမှာရှက်ရမယ်ပြီးလို့ရှိရင်သူတို့မိသားစုကပြန်ပြီးတော့သူတို့ပြန်ပြီးတော့ဆန့်ရှင်လိုဟာမှုပြန်လုပ်မယ်ဘာလို့မျိုးလုပ်တာလဲပေါ့နော်ဟိုဒါမျိုးတွေပြန်ပြီးတော့စစ်သားတွေရဲတွေကြားထဲမှာပို့ပြီးတော့အကွဲပြည့်တွေပို့ဖြစ်လာမယ်ပို့ပြီးတော့အဲဒီလှုပ်ရှားမှုကပို့ပြီးတော့ထိရောက်နိုင်တယ်ပေါ့နော်ဒီယူဆချက်နှစ်ခုเนี่ยကျွန်တော်တို့ကဒီအလူနီးကိုရွေးကြတယ်လို့ကျွန်တော်တို့ကဒီသုတေသနတချို့မှာပြောပါတယ်ခင်ဗျာအဓိကကတော့ပြည်ရင်းပြည်ပဒီနိုင်ငံတကာအဖွဲ့အစည်းတွေအားလုံးပဲ academic ဒီဒီလေတော်တော်များလည်းနောက်ပိုင်းမှာကျွန်တော်တို့အလူနီးကိုပို့ပြီးတော့ဇောင်းပေးလေ့လာပြီးပို့ပြီးတော့မြင့်တင်တဲ့သဘောတော့ကျွန်တော်တို့တွေ့ရတာပါခင်ဗျာ
ဟုတ်ပါတယ်ဟိုကဘာမှာပြောလို့ရှိရင်လည်းမာတမကန်နီယာအကြမ်းဖက်လှုပ်ရှားမှုမှာအထင်ကြီးခေါင်းဆောင်လို့ပြောလို့ရတာပေါ့နော်အဲကျွန်တော်တို့မြန်မာနိုင်ငံကတော့ဆန်းစုကြည်ရလဲအဲအဲ့ဒီလိုဒီဘက်ခင်မှာခေါင်းဆောင်ပြောလို့ပြောလို့ရပါတယ်ဒါပေမဲ့တစ်ခါတလေမှာကြတော့လည်းပြည်သူလူထုကအမှုနည်းကိုသုံးလာတော့မရတော့ဘူးဆိုတော့အခြေအနေတစ်ခုအထိလဲရောက်သွားကြတာနိုင်ငံတွေမှာတွေ့ရတယ်အဲ့ဒီလိုခါမျိုးတွေမှာအကြမ်းကြီးရဲ့သဘောသဘာဝကိုခုပြောင်းသွားကြတယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လဲလူနေစုတိုင်းသားဖြစ်တဲ့ကရင်ဆပ်ပြီးတော့လက်နက်ကိုင်းပုံကငယ်တဲ့ပြီးတော့အဲတခင်ဆိုးလို့ပုံကနေပြီးတော့ကွန်မြူနတီပါတီကအခုဒီလမတ်လ28ရက်ဆိုတော့ဟိုကဒီကွန်မြူနတီပါတီကလက်နက်ကိုင်းတော်တော်ရေးနှစ်ပတ်လည်နေ့ကိုရောက်မှာပေါ့နော်လက်နက်ကိုင်းလှုပ်ရှားမှုပါကြီးထွားလာခဲ့ကြတယ်။မကလေးခေတ်ကာလမှာဆိုလို့ရှိရင်နော်လက်နက်ကိုင်းလှုပ်ရှားမှုကလွဲပြီးတခြားနီးလန်းနဲ့လုံးလုံးမရဘူးလို့ယုံကြည်ကြတဲ့လူငယ်အများကြီးကိုကျွန်တော်တို့တွေ့ရဆိုတော့လက်နက်ကိုင်းလှုပ်ရှားမှုပြောတဲ့အချမ်းနီးပေါ့နော်။ချမ်းနီးရဲ့သဘောသဘာဝကိုလေဘလို့တွေ့ရလဲလေးလာတဲ့စာပေတွေမှာ
အနုနီးမှာလဲကျွန်တော်တို့ကန့်သက်ချက်တွေရှိတာပေါ့လေကန့်သက်ချက်တွေရှိတယ်အဲ့လိုမျိုးအနုနီးနဲ့အောင်မြင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာတစုံတရာလူထုနဲ့အစိုးရကြားထဲမှာဒီနားလည်မှုနဲ့ရှိဖို့လိုမယ်ပေါ့နော်ပြီးတော့တစုံတရာကျွန်တော်တို့ကဒီဒီမိုကရေစီဒီဒီမိုကရေစီစပေ့စ်ပေါ့တစုံတရာကျွန်တော်တို့ကရှိဖို့
ဒီမိုကရေစီသဘောအရနှုတ်ရှားလို့ရတယ်
ခွေမော့ရ
မယ်ပဲဒီ
ခွေလေးတွေကျွန်တော်တို့ကရှိဖို့လိုတယ်အဲ့ဒီခွေမမရှိရင်ကျွန်တော်တို့ကလှုပ်ရှားဖို့လှုပ်ရှားဖို့ပိတ်သွားပြီဆိုလို့ရှိရင်လူတို့ကတခြားဒီနီလန်တစ်ခုခုနပြောတဲ့ဒီအကျန်းကြီးကိုကျွန်တော်တို့ကတွန်းပို့ခြင်းခံရတယ်ဆိုတဲ့သဘောမျိုးကျွန်တော်တို့ဖြစ်သွားတာပေါ့ဆိုတော့ဘာလို့လဲမင်း66နှစ်လောက်မှာ66နှစ်မှာကျွန်တော်တို့ဒီ Civil Rights Movement လို့ခေါ်မျိုးအမေရိကန်မှာဖြစ်တဲ့အခါမှာဒီအမေရိကန်နိုင်ငံမှာတစုံတရာဒီမိုကရေစီယဉ်ကျေးမှုကခိုင်နေပြီဒီသူတို့လှုပ်လို့ကင်လို့ရတဲ့ခွေတွေရှိနေပြီဒါကြောင့်ကျွန်တော်တို့ကအလူနီးကိုလူတွေကပို့ပြီးတော့အားကိုးကြတဲ့သဘောရှိတာ။ဆိုတော့ကျွန်တော်တို့ကဟိုဒီလိုဒါမျိုးမရှိဘူးလူတို့ကိုလည်းခုနကပြောတဲ့ဒီလူတို့လို့မြင်တာလဲဆိုလို့ရှိရင်ကျွန်တော်တို့ကရန်သူလို့မြင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ အဲ့ဒီ regime ပေါ့နော်အဲ့ဒီအာဏာရှင်တွေကိုကြတော့အလူလီးနဲ့ကျွန်တော်တို့ကထုတ်ချဖို့အတွက်လုပ်တဲ့အခါမှာမလွယ်ဘူးလို့ကျွန်တော်ကဟိုမြင်တာပေါ့ဆရာဆိုတော့တပတ်ကအကြမ်းတီးနဲ့လုပ်ကြတဲ့အခါမှာလဲလူတို့ရဲ့စိတ်လုံခြုံမှုပေါ့နော်အဲ့ဒီစိတ်လုံခြုံမှုကိုအနည်းနဲ့အများတော့ကျွန်တော်တို့ကပေးနိုင်တာညှော်လင့်ချက်လဲကျွန်တော်တို့ကဆက်ပြီးတော့ပေးနိုင်တဲ့သဘောရှိတာပေါ့ဒါပေမဲ့ခုနပြောတဲ့တခြားပုံရိပ်သေးဆိုလူတွေပေးဆက်ရ
ပြီ
ပေးဆက်ရပြီတော့ကျွန်တော်တို့ကဒါကတော့အားလုံးသိတဲ့အတိုင်းပါဆရာဟိုပေးဆက်ရတော့အများများတာပေါ့ဆရာလူနည်းကတော့ပေးဆက်ရတာနေတာပေါ့ဒါပေမဲ့အောင်မြင်မှုမအောင်မြင်ဖို့ကတော့လူနည်းနဲ့လို့လက်လျှော့ပေးမဲ့ကျွန်တော်တို့အာနာရှင်တွေဆိုလို့ရှိရင်တော့လူနည်းနဲ့လောက်တာတော့အောက်ကူအောင်မြင်နိုင်တော့ပေါ့ဒါပေမဲ့အဲ့လိုအာနာရှင်တွေမဟုတ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့အကြမ်းဒီတစ်ခုပဲကျွန်တော်တို့မျှော်လင့်ချက်နဲ့ဒီလူတို့ရဲ့ခုခံမှုကိုကျွန်တော်တို့ကထိန်းထားနိုင်လို့ရမှာပါ
ကျွန်တော်တို့အကျန်းကြီးလို့ပြောတဲ့လက်နက်ကြိုင်လှုပ်ရှားမှုတွေကိုကြည့်လိုက်လို့ရှိရင်နှစ်ပေါင်းများစွာယူကြရတာကိုတွေ့ရတယ်။နှစ်ကာလတူတူနဲ့အောင်မြင်သွားတဲ့လက်နက်ကြိုင်လှုပ်ရှားမှုဆိုတော့အမှကျူပါပေါ့ကျူပါကတော့ဒါကျွန်တော်တို့ပြောလို့ရတယ်။ဒါပေမဲ့ဂျာကိုင်လုံးအဖြစ်အမှန်တမ်းဟိုနေပရိကခုရဲကိုဝယ်သွားလို့ရှိရင်လူဖွဲ့စည်းတစ်ခုဟာတာရှည်သွားတတ်တယ်။ပြီးရင်ဒီပကတ်နဲ့နွယ်တဲ့သဘောတဘောပေါ့ကျွန်တော်တို့ conflict psychology လို့လည်းလေ့လာရေးမှာရှိကြတယ်။တော့ဒီတည်းမှာဝင်သွားလို့ရှိရင်လည်းပို့ပြီးတော့အဟတွေပို့ကြည့်တယ်၊ကွာဟတွေများသွားတယ်လို့ဒါတွေ့ရတယ်။သို့တော်လည်းဘယ်လိုပဲဖြစ်ဖြစ်ခုနကိုအောင်ကိုပြောသွားတဲ့ speech ပေါ့။ Democracy နီးလမ်းကြကြလှုပ်ရှားလို့ရတဲ့ level တစ်ခုကိုထူထောင်မှုကတော့မြန်မာနိုင်ငံမှာလိုတယ်ထင်။ထစ်ကလေးရှိတာနဲ့လက်နဲ့ကိုကောက်ပြီးကြိုင်ကြမယ်ဆိုလို့ရှိရင်တော့လူဖွဲ့ကြီးအရွေးကတော်တော်ကြီးကြာတတ်တဲ့သဘောတွေလည်းရှိတယ်ပေါ့။
ဟုတ်ပါဆရာ။
ကိုအခုဒီအချမ်းမဖက်လှူရှားမှုနဲ့လက်နက်ကိုင်လှူရှားမှုတွေကြားတဲ့ငင်းကြမှုတိဆောင်ရင်းနဲ့ဘယ်လိုများပတ်သက
်ဒီအချိန်တန်လို့ရှိရင်တော့ကျွန်တော်တို့လူဖွဲ့စည်းမှာကျွန်တော်တို့ကလက်နက်တွေအကုန်လုံးဖြုတ်သိမ်းပြီးတော့ငင်းကြမှုတကယ်ငင်းကြတဲ့လူဖွဲ့စည်းတစ်ခုကိုကျွန်တော်တို့တိဆောက်မယ်ကိစ္စတော့မလွဲမသိလောက်ရမယ်ဟာပဲကျွန်တော်တို့ကရေးရှင်းမှာကျွန်တော်တို့လူဖွဲ့စည်းမှာအချမ်းမဖက်တဲ့နီးလန်းနဲ့ဖြည့်ရှင်းလို့ပြဿနာတွေကိုဖြည့်ရှင်းရမယ်ရှင်းရှင်းလို့ရနိုင်တဲ့လူဖွဲ့စည်းတခုတိစောက်ဖို့ဆိုတာကျွန်တော်တို့တိုင်းပြည်ရဲ့ဟိုရည်ရွယ်ချက်ပေါ့နော်ရည်မှန်းချက်ဖြစ်တဲ့ဒီလက်နက်ကင်တော်လှန်ရေးဆိုတဲ့ကိစ္စကအမြဲတော့ကျွန်တော်တို့လက်နက်ကင်တော်လှန်ရေးတော့လုပ်လို့မရဘူးတစ်ချိန်ချိန်မှာကျွန်တော်တို့လိုချင်တဲ့ကျွန်တော်တို့ရည်ရွယ်ထားတဲ့လူဖွဲ့စည်းတခုတိစောက်ဖို့အတွက်လိုအပ်လို့ရှိရင်ကျွန်တော်တို့ကဒါတွေအားလုံးလက်နက်ဆုံပြီးတော့ပြန်ပြီးတော့ဆွေးနွေးတဲ့ကိစ္စတွေပါပြန်လုပ်ဖို့တော့လိုတာပေါ့ဆရာဒါပေမဲ့လို့လည်းဘယ်ချိန်မှဆွေးနွေးမလဲဘယ်ချိန်မှကျွန်တော်တို့လက်နက်ကိုဖြုတ်သိမ်းမလဲဒါတွေကတော့ကျွန်တော်နိုင်ငံရေးအဖြေပေးရမယ်အထူးသဖြင့်တော့ကျွန်တော်လူတို့ရှိမှာအဖြေရှိတယ်လို့ကျွန်တော်မြင်တယ်ဆရာကျွန်တော်လူပယ်စီကနှစ်ပေါင်းများစွာဒီနိုင်ငံရေးအကြမ်းဖက်မှုတွေကတောက်လျှောက်ကျွန်တော်ကြုံလာခဲ့ကြတဲ့အခါကျတော့ဒီ trauma တွေကကျွန်တော်တို့မှာရှိနေတယ်ဆိုတော့
စိတ်နာတွေပြောကြပါစို့
ဟုတ်စိတ်နာပါဆရာအဲ့စိတ်နာတွေတော့မှကျွန်တော်တို့ကရှိတဲ့စိတ်နာတွေတော့မှကျွန်တော်တို့ကရှင်းလို့မပြီးသေးတာနောက်ထပ်ဖက်ကြပါလို့ရှိရင်ရှင်းရမယ့်ပြဿနာပိုကြီးသွားမှာပါဆရာအသေးစားတစ်ခုကတော့ကျွန်တော်တို့ကတော့အမြဲတမ်းလက်နဲ့တိုက်ပူးကိစ္စတော့လုံးလို့မရဘူးဒါတော့အလုံးနားလေတယ်ဒါပေမဲ့ဒီဒါပေမဲ့ဘယ်ဆောက်တိလက်နဲ့ကန်ရမလဲဆိုတဲ့ဟာတော့စောင့်ကြည့်ရမှာပေါ့ဆရာ
ဟုတ်ပါတယ်အကျန်းဖက်လာပြီဆိုလို့ရှိရင်စိတ်တန်တင့်ညာနေပြုသူမာရောအပြုခံရတဲ့သူမာရောအနာကျက်ဖို့အတွက်အတော်လေအဲဒါစောက်ပါပါတယ်ညှို့ဖွဲ့စီတကူပို့ပြီးတော့လေရံပက်သဘောလေးပို့များသွားတယ်ပို့တင့်မြတ်ဖို့လည်းပို့ပြီးတော့ခက်ခဲသွားတဲ့သဘောသဘောဝါးလေးကိုတွေ့ရတယ်အခုကိုအောင်ကိုလို့လေ့လာနေတဲ့အခါမှာနော်ပတိပကတ်တစ်ခုတည်းကိုဝင်သွားတဲ့အတိုင်းပြည်တွေအကြောင်းလည်းပါမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာ
နော်ဘလို့သဘောသဘာဝတွေတွေ့ရ
ပတိပကတ်တွေရောက်သွားပြီဆိုလို့ရှင်ကျွန်တော်တို့ကဟိုစိတ်ဒဏ်ရာတွေကအလုံးမှာရသွားကြတာပေါ့လူတစ်ဖွဲ့လူဖွဲ့ဒီမှာစိတ်ဒဏ်ရာတွေကအလုံးရသွားကြတယ်ကြာသွားလေလေကျွန်တော်တို့ကပို့ပြီးတော့ဟိုဒီစိတ်အနာတွေကပူကြီးလာလေလေပူဖြည့်ရှင်းရခက်လေပေါ့ဆရာဒီပတိပကတ်ဖြစ်တဲ့နိုင်ငံတွေမှာဖွံ့ဖြိုးရေးဘလို့လုပ်ကြမလဲဆိုလို့ရှိရင်ကျွန်တော်တို့လှုပ်လို့ကျွန်တော်တို့နိုင်ငံလိုဟာမျိုးဆိုလို့ရှိရင်လှုပ်ဖို့ကဘလို့ကမဖြစ်နိုင်ဘူးကျွန်တော်တို့ဒီလူသားချင်းစာနာထောက်ထားတဲ့အကူအညီတွေနဲ့ပဲရက်တည်ရတဲ့အစီဖြစ်သွားတာပေါ့နိုင်ငံတကာကလည်းပဲဒီရင်းကိစ္စကိုဝင်ပြီးတော့တို့လည်းဝင်ပြီးတော့လှုပ်ဖို့ကမလွယ်တဲ့အခါကျတော့တို့ဘက်ကလည်းပဲပြည်ပကဖြစ်လာပြီဆိုလို့ရှိရင်တို့စိတ်ဝင်စားတဲ့နိုင်ငံဆိုလို့ရှိရင်ဟိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေလောက်ပေးဖို့လောက်ပဲစိတ်ဝင်စားပြီးတော့ဝင်ပြီးရှင်းဖို့တဲ့တိတ်ပြီးတော့စိတ်ဝင်စားတဲ့အခါမှာပြိပကပို့ပြီးတော့ရှည်သွားတယ်ပို့ပြီးကြာသွားတယ်တဘောတော့ကျွန်တော်ရှိတာပါဆရာကျွန်အဲ့ကြားထဲမှာတော့ခုနဆရာပြောလိုမျိုးကျွန်တော်ပြေးဆက်ရမှုတွေကတော့ပို့ပြီးတော့များလာတာပါဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကိုအခုရေ
ဟုတ်ကဲ့ဆရာကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့အခုရှင်နေတော့ခဲ့သူကတော့ မြန်မာနိုင်ငံကနေလာရောက်ပြီးတော့အမေရိကန်နိုင်ငံ Brandeis တိုက်တို့မှာပဋိပက္ခလေးလာရေးကိုလာရောက်ပညာသင်ယူနေတဲ့ကိုအောင်ကိုကိုဖြစ်ပါတယ်ကျွန်တော်ပေါ်အောင်တမ်းပ
ါဥဒမောင်းတန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရနဲ့ခေပြိုင်ကဘာစီစဉ်ကိုနားဆင်ရတာဖြစ်ပါတယ်ခုတစ်ခါတော့တပတ်အတွင်းထိတ်တန့်ရောက်မြန်မာသတင်းတွေကိုတင်ဆက်ပြီးမှာဖြစ်ပါတယ်အမေရိကန်ဆိုရကမြန်မာအတွက်ဒေါ်လာ136သန်းအကူအညီပေးရမှာဖြစ်ပြီးဆီယနာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့တွေကိုကူညီမှာဖြစ်ပါတယ်။ရုရှား-ယူကရိန်းစစ်ပွဲပါဝင်နိုင်ငံတကာပြည်ထောင်စုတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ကုလသမဂ္ဂကနိုင်ငံတကာကိုသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာဆေးပြတ်နေတဲ့ငွေဆက်ကူအတူတွေတွေ့နေရတယ်ဆိုတဲ့သတင်းမမှန်ဘူးလို့ဘိုဘန်ကပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့ဘက်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခန့်မောင်တို့ဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာအချက်အကျတွေကြီးထွားလာနေပြီးစစ်တပ်ကစစ်ရာဇဝတ်မှုမြောက်နိုင်တဲ့အထိလူအခွင့်အရေးချုပ်ဖောက်မှုတွေဆက်လက်ကျလွန်နေတယ်လို့ကုလသမဂ္ဂကမတ်လ15ရက်နေ့မှာအစီရင်ခံစာထုတ်ပြန်ပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်ပြဖို့ပြုစုထားတဲ့အဲ့ဒီအစီရင်ခံစာတင်မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအကြမ်းဖက်မှုတွေနဲ့ပတ်သက်လို့ဖော်ပြထားကြောင်းလူအခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရရာဗီနာရှမ်ဒါဆာနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံချုံမှာသတင်းထောက်တွေကိုပြောဆိုခဲ့ပါတယ
် But in this report we have really been able to identify a pattern over the past year which indicates that this is planned coordinated systemic attacks
ဒီအစီရင်ခံစာထဲမှာပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ဖြစ်စဉ်ပုံစံတွေကိုတွေ့ရှိဖော်ပြနိုင်ခဲ့ပါတယ်အချက်အလက်တွေအရတိုက်ခိုက်မှုတွေကိုစနစ်တကျကြိုတင်ပြင်ဆင်ချိတ်ဆက်လှုပ်ဆောင်ခဲ့တယ်ဆိုတာပြသနေပါတယ်။တိုက်ခိုက်မှုတွေကစစ်ရဇဝဲမှုနဲ့လူသားထုအပေါ်ကျူးလွန်တဲ့ပြစ်မှုကြီးတွေမြောက်နိုင်တာကိုရှင်းရှင်းလင်းလင်းကြီးကိုပြနေပါတယ်။ဒီပြစ်မှုတွေကျူးလွန်နေတယ်ဆိုတာလူ့ခွင့်ရေးကော်မရှင်အနေနဲ့အခုချိန်ထိအရှင်းလင်းဆုံးတင်ပြနိုင်တာဖြစ်တယ်လို့ပြောနိုင်ပါတယ်။
ကိုရင်ကြုံခွင့်ရသူတွေမျက်မြင်တွေ့ရှိသူတွေလူခွင့်ရေလှူရှာသူတွေလူပေါင်း155ယောက်ကိုမေးမြန်းစုံစမ်းပြီးကျူရုတပ်ပုံတွေသတင်းမီဒီယာအထောက်အထားတွေသတင်းအချက်အလက်တွေနဲ့တိုက်ဆိုင်စစ်ဆေးပြီးမှအဲ့ဒီအစီရင်ခံစာကိုပြုစုထားတာပါမြန်မာနိုင်ငံမှာစစ်တပ်ကကြီးလေးတဲ့လူခွင့်ရေချုပ်ဖောက်မှုတွေကျူးလွန်နေတဲ့အပေါ်နိုင်ငံတကာအတိုင်းဝိုင်းကထိရောက်တဲ့အရေးယူဆောင်မှုတွေလှုပ်ဖို့လဲတိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကတော့လူခွင့်ရေဆိုင်ရာကုလသမဂ္ဂရုံးဘက်ကအထောက်အထားနဲ့ပြောပါဆိုပြီးတော့တုံ့ပြန်ပါတယ်လူတို့ရဲ့အသက်အိုးအိမ်စီးစိမ်ကာကွယ်ရေးအတွက်ဆောင်ရွက်နေတာဖြစ်တယ်လို့လဲစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတုံ့ပြန်ပြောဆိုပါတယ်လက်ရှိပေါ်ပေါက်နေတဲ့နိုင်ငံတကာပြဿနာတွေကြောင့်မြန်မာအရေးမျက်ခြေမပြတ်ဖို့ဆက်ပြီးတော့ဝိုင်းဝန်းဖြေရှင်းကြဖို့ကုလသမဂ္ဂအယုံချုပ်ကလည်းအစဉ်ခါစားထုတ်ပြန်နေနေမှာပဲနိုင်ငံတကာကိုတိုက်တွန်းခဲ့ပါတယ်ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုအပအဝင်ကမ္ဘာအရေးရာကိစ္စရပ်တွေကြောင့်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့မြန်မာနိုင်ငံအရေးကိုအာရုံစိုက်မှုတွေရှော့ချလိုက်လို့မဖြစ်ဘူးလို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံလက်ထောက်ပြောခွင့်ရဖာရာဟတ်ကနယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ
်။အမေရိကန်ဆိုရရဲ့2022ဘန်ဒါရေးဘတ်ဂျက်ထဲမှာမြန်မာအတွက်ဒေါ်လာ136သန်းအကူအညီပေးဖို့ပါဝင်ပါတယ်။အဲ့ဒီအကူအညီတွေကိုစစ်အာဏာသိမ်းမှုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့တွေကိုပေးရမယ်လို့နာမည်နဲ့တကွဖော်ပြထားပါတယ်။အမေရိကန်ထက်နဲ့အောက်လွှတ်တော်နှစ်ရက်စလုံးကအတည်ပြုလိုက်တဲ့ဒီနှစ်ဘန်ဒါရေးဘတ်ဂျက်ကိုသမ္မတဂျိုးဘိုင်ဒန်ကမတ်လ15ရက်နေ့မှာအတည်ပြုလက်မှတ်ရေးထိုးလိုက်ပါတယ်။အမေရိကန်ဆိုရဘတ်ဂျက်အတွက်စုစုပေါင်းဒေါ်လာ 1.5 ထရီလီယံသုံးဆွဲဖို့ပြဋ္ဌာန်းထားတာဖြစ်ပြီးအဲ့ဒီထက်မှာရုရှားကျူးကျော်စစ်ရင်ဆိုင်နေရတဲ့ယူကရိန်းနဲ့စစ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံအပြင်တခြားနိုင်ငံတွေအတွက်လည်းပါဝင်ပါတယ်။မြန်မာဒီမိုကရေစီရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာ136သန်းကိုအမေရိကန်နိုင်ငံဌာနကသုံးစွဲမဲ့ဘတ်ဂျက်စီးအောင်မှာဖော်ပြထားပါတယ်။2022ခုနှစ်အမေရိကန်ဆိုရရဲ့ဘတ်ဂျက်ဥပဒေမှာမြန်မာနိုင်ငံစစ်အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုနာမည်နဲ့တကွဖော်ပြထားတာပါ။မြို့သားညီညွတ်ရေးအစိုးရ NUG ပြည်သူ့လွှတ်တော်ကိုစားပြုကော်မတီ CRPH အာဏာဖီဆိုင်လှုပ်ရှားမှု CDM နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ EAO တွေကိုအကူအညီတွေပေးရမှာဖြစ်ပါတယ်။ဒါပေမဲ့အကူအညီတွေကိုလက်နက်ကင်ဒေါ်လာရေးအတွက်အသုံးပြုလို့မရဘူးလို့အတိအကျပြဋ္ဌာန်းထားတာကြောင့်အမေရိကန်ရဲ့ဘန်ဒါရေးထောက်ပံ့မှုတွေကိုတခြားလှုပ်ရှားမှုတွေမှလာအသုံးချရမှာဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအတွက်ဘတ်ဂျက်ငွေကိုဘယ်အချိန်မှဘလို့စတင်ခွဲဝေသုံးဆွဲမှာလဲဆိုတော့အသေးချာမသိရသေးဘူးလို့မြန်မာရေးထောက်ခံအားပေးနေတဲ့အမေရိကန်မဟာမိတ်အဖွဲ့ USACM က VOA ကိုပြောဆိုထားပါတယ်။
မြန်မာနိုင်ငံဒေသအတော်များများမှာပြည်သူ့ကာကွယ်ရေးတပ်တွေနဲ့ရောတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ပါစစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေမပြတ်ဖြစ်ပွားနေပါတယ်။လှနဲ့ချီပေါပေါက်နေတဲ့တိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရတဲ့ပြည်သူတွေလည်းနေစဉ်တိုးလာနေပါတယ်။ဂ ချင်းပင်နယ်ဖလန်မတူပီထန်တလန်ကမ်ပလန်နဲ့စကိုင်းတိုင်းကလေးမြို့နယ်ထက်ကဒေသခံတွေအိန္ဒိယနယ်စပ်မီဇိုရမ်ဘက်ကိုဆက်ပြီးတော့ထွက်ပြေးတိမ်းရှောင်နေရပါတယ်။ရှင်းလုံအိန္ဒါတွေလည်းမရှိတဲ့အိန္ဒိယနယ်စပ်ကစစ်ရှောင်စခန်းတွေမှာရေကလည်းရှားပါနေပြီးတော့ဝမ်းပြက်ယောဂါတွေလည်းဖြစ်နေတယ်လို့အကူအညီပေးအဖွဲ့ဝင်တဦးကပြောပါတယ
်။ဘယ်မှာလူတွေထောင်နေပါလဲ။ကောင်းရတဲ့ချက်ပြီးတုံးနေရတဲ့ချိန်တွေရှိတယ်။နောက်ပြီးတော့အဲချောင်းကိုပဲသူကအဲ့မှာလည်းမပြေသွားလိုက်ပေါ်သွားလိုက်အချောင်းကိုပြန်တုံးလိုက်ဆိုတော့ဝမ်းချောင်းဖြစ်နေတော့သူများတယ်။စားကလေးကဒီမိန်းကလေးဘာတွေကမတူးလာတဲ့ခါကျတော့သူအချောင်းရမှာဆုံးပြစ်နေတဲ့ချိန်တွေလည်းရှိတော့နောက်ပြီးတော့တောက်တုံးနေရတဲ့သူချက်ပြီးတောက်လာတော့ချောင်းကြီးပဲတောက်ကြလာတော့သူပေါ်ကျော်ဖြစ်မှာပဲ
။ဒါအပြင်ကရားပြည်နဲ့ဒီမော့ဆိုမြို့နယ်ဖက်မှာလည်းတိုက်ပွဲတွေမပြတ်တဲ့အတွက်အိုးအိမ်ပြစ်ပြီးထွက်ပြေးနေရသူကနေစဉ်တိုးလာနေသလိုတောင်းနဲ့ချီရှိလာပြီးဖြစ်တဲ့ဒုက္ခတွေကြောင့်မလဲအလားတူစားရည်တောက်ရည်ကျန်းမာရေးနဲ့တောက်သုံးရည်ရှားပါမှုပြဿနာတွေပါရင်ဆိုင်နေကြပါတယ်။လက်တလောလာတွေအတွင်းနိုင်ငံတော်ကုန်စည်နှုန်းနဲ့စီစည်းတွေတရိပ်ရိပ်တက်နေတဲ့အတွက်အလူရှင်တွေရှားပါလာပြီးတော့စစ်ရှောင်းစခန်းတွေမှာလိုအပ်ချက်တွေပိုတိုးလာနေတာဖြစ်ပါတယ်။ကရင်ပြည်နယ်တဲကလေကစ်ကောကျိုင်းစိတ်ကြီးမြို့နယ်တွေမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ် KNLA နဲ့ပူးပေါင်းတပ်ဖွဲ့တွေကဒီရက်ပိုင်းမှာပဲနေစဉ်တိုက်ပွဲဖြစ်ပွားနေတာပါ။စစ်ကောင်စီတပ်တွေ၃ရက်အတွင်းဆုတ်ခွာပေးဖို့ KNU တပ်မဟာ6ကတတိပေးလိုက်ပြီးနောက်ပိုင်းစစ်ကောင်စီဘက်ကတပ်အင်အားတွေတိုးချဲ့ပြီးတက်လာတဲ့အတွက်ဒီရက်ပိုင်းမှာတိုက်ပွဲတွေပိုဆိတ်လာတာပါ။လေကစ်ကောဒေသမှာတိုက်ပွဲဖြစ်ပွားခဲ့တဲ့နောက် KNU ထိန်းချုပ်ရာတပ်မဟာအသီးတွေပါအိုးအိမ်ဆုံပြီးတော့ထွက်ပြေးနေရတဲ့ပြည်သူက9000လောက်တိုးလာတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကသတင်းထုတ်ပြန်ထားပါတယ်။လက်တလောတိုက်ပွဲတွေကြောင့်တောင်ရင်မြစ်တဝိုက်ခလုံးနေရတဲ့စစ်ရှောင်းပြည်သူတွေလည်းနေရမပြောင်းနိုင်ကြသေးပါဘူး။တနင်္လာရီတိုင်းပူလောမြို့နယ်ဖက်မှာလဲစစ်တပ်ကိုအလို့ရှိတဲ့ပြူစောထီတပ်ဖွဲ့ဝင်တွေနဲ့ဒေသခံကာကွယ်ရေးတပ်တွေကြားမတ်လ19ရက်နေ့က3နာရီကြာတိုက်ပွဲတွေပထမဆုံးပေါ်ပေါက်ခဲ့ပါတယ်။အဲ့ဒီနောက်အဲ့ဒီနေရာကိုစစ်တပ်ကတပ်ဆွဲထားပါတယ်။တိုက်ပွဲတွေကြောင့်ဒေသခံတွေလည်းဘေးလွတ်ရာထွက်ပြီးတော့တင်းရှောင်နေကြပါတယ
်။မြန်မာနိုင်ငံကနေဇန်နဝါရီလတုန်းကထွက်ခွာသွားကြတဲ့ပြင်သစ်ခြေဆိုင် Total နဲ့ American ခြေဆိုင် Chevron ရေနံစွမ်းအင်ကုမ္ပဏီကြီးတွေနေရာမှာထိုင်းခြေဆိုင်ရေနံစွမ်းအင်ကုမ္ပဏီဖြစ်တဲ့PTTEP ကအစားထိုးဝင်ရောက်လာပါတယ်။ထိုင်းနိုင်ငံရဲ့တန်ငွေလိုအပ်ချက်90ရာခိုင်နှုန်းကိုဖြည့်တင်းပေးနေတဲ့ရတနာတန်ငွေစီမံကိန်းကနေစွန့်ရင်ကုမ္ပဏီကြီးတွေထွက်ခွာသွားကြတဲ့အတွက်တဘာဝတန်ငွေဖြန့်ချီမှုအနှောက်အယှက်မဖြစ်စေရေးအထူးခြားစဉ်းစားပြီးမှစီမံကိန်းကိုလက်ပြောင်းယူဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ PTTEP ကုမ္ပဏီကမတ်လ14ရက်နေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်နဲ့ငွေကြေးအရဆက်သွယ်ဆောင်ရွက်တာတွေမလုပ်ကြဘူးနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ရဲ့ဖိအားပေးမှုတွေရှိလာပြီးတဲ့နောက် Total နဲ့ Chevron ကုမ္ပဏီတွေမြန်မာနိုင်ငံကနေထွက်ခွာဖို့ဆုံးဖြတ်ခဲ့ကြတာပါမြန်မာနဲ့ထိုင်းနိုင်ငံတို့ကိုလျှက်စစ်ပေးနေတဲ့ကပ်လီပင်လယ်ပြင်တွင်းကရေစနာတန်းငွေစီမံကိန်းဟာမြန်မာစစ်တပ်အတွက်နိုင်ငံခြားငွေအများဆုံးပေးနေတဲ့စီးပွားရေးလုပ်ငန်းဖြစ်ကြောင်းလူ့ခွင့်ရေးအဖွဲ့တွေကပြောပါတယ်အဲ့ဒီငွေစီမံကိန်းကနေတစ်နှစ်ကို American Dollar 1 Billion လောက်မြန်မာစစ်တပ်ကဝင်ငွေရနေတယ်လို့လဲဆိုပါတယ
်မြန်မာနိုင်ငံမှာ9000တန်းနဲ့10000တန်းငွေဆက်ကူတွေမှာဆေးပြက်တာဆေးကွက်တာတွေတွေ့နေရတယ်ဆိုတဲ့သတင်းတွေနဲ့အတူငွေဆက်ကူအတူတွေအများအပြားတွေ့နေရတယ်ဆိုတော့လူမှုကွန်ရက်မှာပြန့်နှံ့နေတဲ့သတင်းတွေမဟုတ်မမှန်တဲ့အကြောင်းဗဟိုဘဏ်အကြီးတန်းတာဝန်ရှိသူတို့က VOA ကိုပြောပါတယ်အစ်စ်ထုတ်နေတဲ့ငွေဆက်ကူတွေဟာအကြီးအသေးမမီတဲ့ငွေဆက်ကူတွေဆိုပြီးတော့လေလူမှုကွန်ရက်သတင်းတွေမှာရေးသားနေကြပါတယ်။အပြင်ကနေအတူလို့ထင်ရလောက်တဲ့အကြီးအသေးမျိုးထုတ်ဆရာမရှိသလိုနိုင်ငံတော်နဲ့ပတ်သက်တဲ့အဆင့်ဖြစ်တဲ့အတွက်အကြီးအသေးနဲ့လုပ်ငန်းလုံခြုံမှုရှိဖို့တာဝန်ယူလှုပ်ဆောင်နေပါတယ်လို့ဗဟိုဘဏ်အကြီးတန်းတာဝန်ရှိသူတို့ဖြစ်တဲ့ဦးဝင်းတော်က VOA ကိုပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့တံခါးမှုတွေရင်ဆိုင်ရပြီးတဲ့နောက်ဂျာမနီနိုင်ငံမြို့နစ်ကချေဆိုင် GND ကုမ္ပဏီကပိုက်ဆံထုတ်လုပ်တဲ့ငွေဆက်ကူကုန်ကျန်းတွေကိုမြန်မာနိုင်ငံကိုမယောင်ချတော့ဘူးလို့2021ခုနှစ်မတ်လမှာဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်ငွေဆက်ကူထုတ်လုပ်တဲ့ဆက်ကူကုန်ကျန်းကိုမြန်မာနိုင်ငံကတချို့နိုင်ငံစီကနေအစားထိုးပြီးတော့တင်သွင်းခဲ့ရပါတယ်။ငွေဆက်ကူအတူတွေထွက်နေတယ်ဆိုတဲ့သတင်းတွေကြောင့်စီးပွားရေးလုပ်ငန်းတွေငွေပေးချေတဲ့အခါအတူတွေမပအောင်အထူးသတိထားနေရတယ်လို့လည်းစီးပွားရေးလုပ်ငန်းရှင်တချို့ကပြောပါတယ်စစ်ကောင်စီအနေနဲ့ငွေဆက်ကူတွေကိုပြန်သိမ်းတာမျိုးလုပ်မှာမဟုတ်ပဲကောလာဟလသတင်းတွေသာဖြစ်ပြီးတော့လူမှုကွန်ရက်တွေမှာမဟုတ်မမှန်ရေးသားနေသူတွေကိုဖော်ထုတ်ရေးယူသွားမယ်လို့ပြီးခဲ့တဲ့ရက်ပိုင်းကလည်းဦးဝင်းတော်က VOA ကိုပြောဆိုထားပါတယ်ငွေဆက်ကူအစ်စ်ရိုက်နှိပ်ထုတ်ဝေမယ်ဆိုတဲ့သတင်းတွေနဲ့အတူပြည်သူတို့စိုးရိမ်နေတဲ့အကြောင်းလက်ရှိထုတ်ဝေပြီးငွေဆက်ကူတွေအပေါ်စိုးရိမ်ပူပန်မှုမရှိယုံယုံကြည်ကြည်နဲ့တုံ့ဆက်ဖို့ပြီးခဲ့တဲ့နှစ်စက်တင်ဘာလကလည်းပဟိုဘဏ်ကကြေညာချက်ထုတ်ပြန်ခဲ့ဖူးပါတယ
်။နန်းလောင်နဲ့ကိုဝင်းခန့်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တပတ်တွင်းနိုင်ငံတကာသတင်းတွေကိုအလှည့်ပေးကြပါမယ်။ ရုရှားရဲ့ကျူးကျော်စစ်ကိုခုခံဖို့အတွက်ယူကရိန်းကိုအမေရိကန်ကလက်နက်နဲ့ကာကွယ်ရေးပစ္စည်းတွေအပါအဝင်ဒေါ်လာတန်း800ဘူးကူညီထောက်ပံ့သွားမှာဖြစ်ပါတယ်။ဒီစစ်ပွဲနဲ့အိုမီခရွန်ကူးစက်မှုတို့ကြောင့်အာရှစုရှယ်ယာဈေးတွေကျပြီးအမေရိကန်ဗဟိုဘဏ်ရဲ့အတိုးနှုန်းတွေတက်နေပါတယ်။ဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မတ်ဤတန်စင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
အမေရိကန်နဲ့ဂျာမနီလွှတ်တော်မှထိစစ်တင်းပတ်ထဲမှာမင်းကွန်ပြောပြီးတောင်းဆိုခဲ့ပါသည်။ယူကရိန်းသမ္မတရဲ့အကူအညီပေးဖို့ပန်ကြားလိုက်ပြီးတဲ့နောက်ပိုင်းမှာလက်နက်နဲ့ကာကွယ်ပစ္စည်းတွေအပါအဝင်ဒေါ်လာတန်း800ကူညီထောက်ပံ့မဲ့အစီအစဉ်ကိုမင်းခင်သမ္မတဂျိုးဘိုင်ဒန်ကပုံတူးနေမှာကြီးညာလိုက်ပါတယ်။အခုနောက်ထပ်ကြီးညာလိုက်တဲ့အစီအစဉ်တွေပါဆိုရင်ဒီသတင်းပတ်ထဲမှာယူကရိန်းအတွက်လုံခြုံရေးအကူအညီအဖြစ်အမေရိကန်ကပေးအပ်တာဒေါ်လာတန်း1000ရှိသွားပြီလို့သမ္မတဘိုင်ဒန်ကပြောပါလိမ့်။ဒါပေမဲ့ရုရှားကကျူးကျော်တိုက်ခိုက်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းမှာလေးရင်မပြန်တမ်းရဆုံနေမြေတက်မှတ်ဖို့ယူကရိန်းသမ္မတရဲ့ပန်ကြားချက်ကိုတော့လက်မခံခဲ့ပါဘူး။မြောက်အတ္တန်တိတ်စာချုပ်နေတူအဖွဲ့အတွင်းမှချုပ်ဟန်စ်တိုဒန်ဘတ်ကလည်းမဟာမိတ်အဖွဲ့ဝင်ဝင်ကြီးတွေရဲ့အစည်းအဝေးမှာယူကရိန်းအတွက်စီးရင်ပဏာရေးနဲ့စာနာမှုအကူအညီအပါအဝင်အကြီးအကျယ်ကူညီထောက်ပံ့ဖို့သဘောတူခဲ့တဲ့အကြောင်းကိုလည်းပြောဆိုထားပါသည်။ရုရှားအနေနဲ့ယူကရိန်းနိုင်ငံအတွင်းကအကြမ်းဖက်မှုတွေကိုရပ်တန့်ဖို့နိုင်ငံတကာတရားရုံး ICJ ကမတ်လ16ရက်နေ့မှာအမိန့်ချမှတ်လိုက်ပါလေ။ဒီအမိန့်ကိုရုရှားဘက်ကမလိုက်နိုင်ရင် ICJ တရားရုံးရဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီထံမှအဲ့ဒီအမှုကိုလွှဲပြောင်းခြင်းခံရမှာဖြစ်ပါလေ။ရုရှားနိုင်ငံကလုံခြုံရေးကောင်စီရဲ့အမြဲတမ်းအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပြီးတော့ဗီတိုအာဏာကိုပိုင်ဆိုင်ထားတဲ့နိုင်ငံလေးဖြစ်ပါလိမ့်။ယူကရိန်းဆိုရကလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတဲ့ဆိုရဲမဟုတ်မမှန်တဲ့ဆွဆွဲချက်နဲ့ယူကရိန်းနိုင်ငံကိုဝင်ရောက်သိမ်းပိုက်ရေးအတွက်အကြောင်းပြချက်ပေးခဲ့တာကြောင့်ဒီလုံရက်ကိုရပ်တန့်ဖို့ ICJ အနေနဲ့ကြောင်းဝင်ဆောင်ရွက်ပေးဖို့လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကယူကရိန်းအစိုးရရဲ့တောင်းဆိုချက်ကို ICJ ကလိုက်ရောဆုံးဖြတ်ပေးလိုက်တာလည်းဖြစ်ပါလိမ့်။ယူကရိန်းကိုရုရှားကြီးကျော်စစ်ဖြစ်နေတဲ့အချိန်တွားရောက်ပြီးတော့သတင်းယူနေတဲ့သတင်းတောက်တွေတိုက်စုံတရာရမှုတွေဒီသတင်းပတ်ထဲမှာရှိခဲ့ပါလိမ့်။ဆူယာအမေရိကန်သတင်းတောက် Brad Reynolds ဟာယူကရိန်းနိုင်ငံမှာပြစ်ဒဏ်ခံရပြီးတော့တိုက်စုံသွားပါလိမ့်။နယ်စပ်ဖြစ်သွားတဲ့စစ်စေးစခန်းအနီးမှာသူတို့ကအပြစ်ခံရတဲ့အချိန်မှာသူနဲ့လိုက်ပါသွားတဲ့ American Columbia တပ်ပုံသတင်းတောက်ကတော့ထိခိုက်ဒဏ်ရာရခဲ့ပါလိမ့်။ Kiev မြို့တော်အနီးရုရှားတပ်တွေအပြင်းထန်ပုံကျဲတိုက်ခိုက်နေတဲ့ Apple မြို့မှာ Brad Reynolds အသက်ခံခဲ့ရတာဆိုပြီးတော့ယူကရိန်းပြည်ထောင်စုဝန်ကြီးဌာနကပြောပါလိယူကရိန်းကနေသတင်းပေးပို့နေတဲ့ American Fox News ရုပ်သံ PTA American သတင်းတောက် Benjamin Hall ရဲ့အပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့ Fox News ကပြောပါလိ Hall ဟာအရင်တုန်းက American နိုင်ငံသားဝန်ကြီးဌာနသတင်းတောက်တယောက်ဖြစ်ပြီးတော့ Fox ရုပ်သံမှာ2015ခရီးကစာလုပ်ခဲ့တာပါအခုလိုသတင်းတောက်တွေထိခိုက်သိမ်းဆုံးရတာဟာရုရှားဘက်ကဘယ်သူဘဝမခွဲခြားဘဲနဲ့မြင်သမျှကိုပြစ်ခတ်တိုက်ခိုက်နေတာကိုပြသနေတဲ့စိုးရွားတဲ့လုပ်ရက်အဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Ned Price ကပြောပါလိမ့်မြောက်ကိုရီးယားနိုင်ငံဘက်ကဒီသင်းပတ်ထဲနောက်ဆုံးပြစ်လုခဲ့တဲ့မစ်ဆိုင်းတုံးဟာလေထဲမှာပေါက်ကွဲပြီးတော့ပျုံရမ်းမျိုးတော်အနီးမှာပျက်စီးပြီးကျခဲ့ပါတယ်။ပုံမှန်အားဖြင့်မစ်ဆိုင်းတုံးကြီးပြစ်လုပြီးတော့နောက်တရက်မှာမြောက်ကိုရီးယားအစိုးရပိုင်းသတင်းတွေမှာဖော်ပြလေရှိပေမဲ့ဒီသင်းပတ်တွေပြစ်လုခဲ့တဲ့မစ်ဆိုင်းတုံးအကြောင်းတစုံတရာရေးသားထားတာမတွေ့ရပါဘူး။ပျုံရမ်းမျိုးတော်ပင်မနိုင်ငံတကာလေးစိတ်ကမစ်ဆိုင်းတုံးပြစ်လုပြီးတော့သိမ့်မကြခင်ပါပဲ။လေထဲမှာပေါက်ကွဲခဲ့တာဆိုပြီးတော့တောင်ကိုရီးယားစစ်တပ်ကပြောပါလိမ့်။ပင်လယ်ရေမျက်နှာပြင်အထက်ကီလိုမီတာ20လောက်မှာပြတ်ကျခဲ့တာဆိုပြီးတော့လေတောင်ကိုရီးယားရုံးဟပ်သတင်းဌာနကပြောတာပါ။မြောက်ကိုရီးယားမျိုးတော်အနီးမှာအပြည့်အစည်အစားအနာတွေကျနေတဲ့တပ်ပုံတွေနဲ့မျက်မြင်သက်သေတွေကိုကိုးကားပြီးတော့တောင်ကိုရီးယားခြေဆိုင် NK သတင်းဌာနကဖော်ပြထားပါလိမ့်။လူနေထူထပ်တဲ့နေရာမှာအပြည့်အစည်တွေကျခဲ့တာဟုတ်မဟုတ်ရှင်းရှင်းလင်းလင်းမသိရပါဘူး။ကျွမ်းကျင်သူတွေကတော့အပျက်စီးရဲ့အပြင်ဘေးဖြစ်နိုင်တဲ့ rocket ကအစိတ်ငွေတွေရဲ့အန္တရာယ်လေးရှိတယ်ဆိုပြီးတော့ပြောဆိုနေတာပါ2018တုန်းကလည်းမြောက်ကိုရီးယားမှာ Hwasong-12 တက်လက်ပြစ် missile တုံးပစ်ခတ်ပြီးတော့မကြခင်မှာပြတ်ကျခဲ့ပူပါလေယူကရိန်းစစ်ပွဲပေါ်မှာနိုင်ငံတကာအာရုံစိုက်မှုအလေးထားပြီးတော့အနောက်ရှက်အတားအဆီးတွေပေါ်လာနေတဲ့ကြားကပဲ2015 Iran Nuclear အရေးသဘောတူညီချက်ကိုပြန်ပြီးတော့အဖက်ဆဲဖို့နိုင်ငံတကာတပ်တမန်တွေကအပြင်းထန်ကြိုးပမ်းနေပြီးတော့သဘောတူညီချက်ရခဲ့နေပြီဆိုတာကိုအမေရိကန်ဘက်ကလည်းတည်ပြုပြောဆိုထားပါသေးတယ်။စစ်တလကြားအော်စတြေးလျနိုင်ငံမြို့တော် Vienna မှာအပြန်အလှန်ဆွေးနွေးပွဲတွေရပ်တန့်လိုက်ရှေ့တိုးလိုက်ဆွေးနွေးခဲ့ပြီးတော့ညှိနှိုင်းမှုအချက်အလက်အနည်းချင်းပဲကျန်တော့တဲ့အကြောင်းအမေရိကန်ရာရှိတွေကဒီသတင်းပတ်ထဲမှာပြောခဲ့တာပါ။ Iran ကသူ့ရဲ့ Nuclear စီစဉ်ကိုကန့်သက်ပြီးတော့အမေရိကန်
ကန်နိုင်ငံတကာသဘောတူညီချက်မှာပြန်ပါလာမယ့်အခြေအနေနှိမ့်ကလာနေရလေဖြစ်ပါသည်။ယူကရိန်းကိုကျူးကျော်တဲ့ရုရှားပေါ်မှာချမှတ်ထားတဲ့ပိတ်ဆို့တိုက်ခိုက်မှုတွေကြောင့်ရုရှားနဲ့အီရန်ကြားကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုမထိခိုက်စေရဘူးဆိုတဲ့အာမခံချက်ကိုအမေရိကန်အနေနဲ့ပေးဖို့ရုရှားကမကြသေးခင်တုန်းကတောင်းဆိုထားတာကြောင့်သဘောတူညီချက်အမြန်ဆုံးရဖို့ကိစ္စအထက်အငော့ဖြစ်လာနိုင်ပါသေးတယ်။ဂျာမနီနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရခရစ်စတိုဖာဘူးကကတော့အီရန်ရဲ့အချောတက်သဘောတူညီချက်စာသားပြင်ဆင်ပြီးသွားပြီလို့ဒီသတင်းမဲ့တွင်မှဘာလင်မြို့တော်ကနေပြောပါတယ်။နိုင်ငံရေးအရာဆုံးဖြတ်ချက်ကိုသက်ဆိုင်ရာအစိုးရမျိုးတော်တွေမှချမှတ်ကြပါလိမ့်မယ်ဆိုပြောလည်းပြောဆိုထားတာပါ။ရုရှားယူကရိန်းပြည်ပခါတရုတ်နိုင်ငံမှာကိုဗစ်ကူးစက်မှုတွေမြင့်တက်နေရာအမေရိကန်ဗဟိုဘဏ်အတွုံုံမြင့်တက်နိုင်ခြင်းစတဲ့အခြေအနေပဲကြောင့်ဒီသတင်းမဲ့တွင်မှအာရှအစိုးရရာဈေးတွေကျနေပါတယ်။အမေရိကန်ပြည်အောင်စုမှာ1980ပြည့်နှစ်နောက်ပိုင်းအစိုးဆုံးရင်ဆိုင်နေရတဲ့ငွေကြေးဖောင်းပွမှုကိုထိန်းချုပ်ဖို့အတွက်ဗဟိုဘဏ်ကအတွုံုံကို 3.25 ရာခိုင်နှုန်းတိုးမြှင့်သတ်မှတ်လိုက်ပါတယ်။COVID-19 ကရောဂါကူးစက်မှုတွေစခဲ့တဲ့လွန်ခဲ့တဲ့နှစ်နှစ်အရင်တုန်းကတော့300ရာခိုင်နှုန်းနီးပါးချထားတဲ့အတွုံးုံကိုပြန်လည်ပြင်ဆင်တက်မှတ်လိုက်တာပါ။2022နှစ်မကုန်ခင်ဗဟိုဘဏ်မူဝါဒဆိုင်ရာဆွေးနွေးပွဲနောက်ထပ်6ကြိမ်ကျင်းပဖို့ကြံနေသေးတာကြောင့်အစည်းအဝေးဒီကြိမ်စီမှာအတွုံးုံအလားတူပမာဏ 3.25 ရာခိုင်နှုန်းစီထပ်တိုးလာနိုင်တဲ့အကြောင်းစီးပွားရေးပညာရှင်တွေကမျှော်လင့်ထားကြပါသည်။နှစ်ကုန်မှာအတွုံးနှုတ်စုပေါင်း 1.95 ရာခိုင်နှုန်းနဲ့200ရာခိုင်နှုန်းကြားဘိုဘန်ကတွုံးမြင့်သတ်မှတ်နိုင်တယ်လို့မူဝါဒရေးဆွဲသူအားလုံးဒီဘက်ကမျှော်လင့်ထားကြပါသေး။ဘိုဘန်အတွုံးနှုတ်မြင့်ပြီးတော့သတ်မှတ်တဲ့အတွက်စားသုံးသူတွေ၊စီးပွားရေးလုပ်ငန်းတွေ၊ငွေချေးသူတွေအတွက်အတွုံးနှုတ်တွေပို့ပြီးတော့ပေးရဖို့ရှိနေပါသေး။ကုန်စည်နှုန်းတွေတက်လာတဲ့အတွက်အမေရိကန်မိသားစုတွေပေါ်မှာရိုက်ခတ်လာနိုင်တဲ့အခက်အခဲတွေနှေးသောင်းအောင်လုပ်ဖို့အာရုံစိုက်ချဖို့လိုတယ်ဆိုပြီးတော့ဘိုဘန်ဥက္ကဋ္ဌဂျေရုံးပါဝါကပြောပါသေး။
တပတ်တွင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမိုက်အီတန်စင်တင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို9:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုတလက်အကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာယူကရိန်းနိုင်ငံလူဟန်စ်ဒေသတွင်ကလူတွေကိုဘေးလွတ်ရာကယ်ထုတ်နိုင်ရေးအတွက်စနေနေ့မှာလူသားချင်းစာနာထောက်ထားမှုလမ်းကြောင်းဖွင့်ထားကြောင်းဒေသဆိုင်ရာအုပ်ချုပ်ရေးမှူးကပြောပါတယ်ယူကရိန်းပေါ်ရုရှားရဲ့ကျူးကျော်စစ်ကြောင်းစွန့်အင်နဲ့ရိတ်ခါဈေးနှုန်းတွေတိတိကျကျတက်သွားကြောင်းကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးမှုစင်တာကတောက်ချာနေမှာအစဉ်ကန်းစာထုတ်ပါတယ်အခုကုန်ဈေးနှုန်းရဲ့တက်တဲ့အတိုင်းအတာကြောင့်လူပေါင်းတန်း40ကျော်ချွတ်ချုံကျဆင်းရဲမွဲတည်တဲ့အခြေအနေတွင်ကြာရောက်သွားနိုင်တယ်လို့လည်းစင်တာကဆန်းစစ်သုံးသပ်ထားပါတယ်ယူကရိန်းနိုင်ငံတောင်ပိုင်းမာရီယိုပိုလ်မြို့မှာဒီသတင်းပတ်အတွင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တဲ့ပြဿတ်ရုံအပျက်စီးတွေကသေဆုံးတဲ့ရသူတွေအခုချိန်ထိမတွေ့ရသေးဘူးလို့ယူကရိန်းတောင်ဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းမြို့တွေကိုရုရှားကဆက်ပြစ်ပြီးတော့ပစ်ခတ်တိုက်ခိုက်နေသလိုနိုင်ငံစစ်စစ်ညီနိုင်သူတွေလည်းသဘောတူညီချက်ရရေးကြိုးစားနေကြပါတယ်။ပြဿတ်ရုံမြောက်ခန်းကနေတောက်ကြနေသည့်လူပေါင်း130ကျော်ထုတ်ပြီးဖြစ်ကြောင်းယူကရိန်းတောင်ဝန်ရှိသူတွေကပြောပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကတိုက်ခိုက်ခံရတဲ့ဘုံကုအဆောက်အုံဖြစ်အုံပြုခဲ့တဲ့ပြဿတ်ရုံအတွင်းမှာလူပေါင်းရာနဲ့ချီပြီးတော့ပိတ်မိနေနိုင်တဲ့အတွက်ဆက်ပြီးတော့ရှာဖွေနေကြပါတယ်ခင်ဗျာမြောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့နေတိုးဦးဆောင်တဲ့စီးလေးကျူးမှုအတွင်းနော်ဝေနိုင်ငံမြောက်ပိုင်းဝေးလံခေါင်တီးရဲ့ဒေသမှာပြတ်ကျခဲ့တဲ့အမေရိကန်စစ်လေယာဉ်မှလိုက်ပါသွားသူ၄ဦးလုံးတေဆုံးကြောင်းဒေသခံရဲတပ်ဖွဲ့ကဒီကနေ့မှပြောလိုက်ပါတယ်။လက်ရှိသိရသလောက်၄ဦးစလုံးဟာအမေရိကန်တွေဖြစ်ကြောင်းရဲတပ်ဖွဲ့ကပြောပါတယ်မြန်မာနိုင်ငံမှာနှစ်နှစ်ကျော်ကြာပိတ်ထားတဲ့နိုင်ငံတကာလေကြောင်းလိုင်းအဝင်ထွက်ကိုကြံပြီးမြန်မာနစ်ဆန်တရက်ဧပြီ18ရက်နေ့မှာပြန်ဖွင့်တော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ COVID-19 ကူးစက်မှုနှုန်းတေဆုံးမှုနှုန်းတိတိကျကျဆင်းလာနေပြီးနိုင်ငံခြားခီးသွွားလာရေးလုပ်ငန်းတိုးတက်ရေးနိုင်ငံခြားသားတွေလာရလွယ်ကူစေဖို့အခုလိုပြန်ဖွင့်မှာဖြစ်တယ်လို့ COVID ကာကွယ်ထိန်းချုပ်ရေးဘူကော်မတီရဲ့တောက်ကြနေကထုတ်ပြန်ကြမှာဖော်ပြထားပါတယ်။အရင်ကတော့ကိုဗစ်ကာကွယ်ထိန်းချုပ်ရေးအတွက်နိုင်ငံတကာလေကြောင်းလိုင်းနေနဲ့နိုင်ငံသားဝင်ရောက်မှုတွေကို2020မတ်လကုန်ပိုင်းကနေစပြီးတော့ပိတ်ထားခဲ့ပြီးတောက်လျှောက်သက်တမ်းတိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာဒီညအတွက်သတင်းချင်းချုပ်ကတော့ဒီလောက်ပါပဲအခုညပိုင်းအစည်းအဝေးထုတ်လုပ်ရေးမှုကအလိမ္မာဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santos နဲ့ John Walker တို့ဖြစ်ပါတယ်view American အတန်ရဲ့စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိ9မီတာ1925 32နဲ့ line lambda 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် view ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာကျွန်တော်ကျန်နိုင်ပါThank you.
This program has come to you from the Voice of America, Washington.